Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတသရှင်များရှင်။ VOA American တန်ရ2019ခုနှစ် February 24ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Lightometer 30.48တို့ကနေဖန်ယူနာဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းနှာဆင်နိုင်ပါတယ်။ဘာနာလာပါခုမနေ့အစီအစဉ်တွေတောင်းယူသက်သက်တော်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ခင်းတွေတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအကြတဲ့ဆိုင်နေတဲ့ဗင်နီဇိုလားနိုင်ငံမှာလူမျိုးတက်ဖို့ဝင်တို့အတိုက်ခံဘက်ကြောင်းတဲ့တရင်ထွက်ထားပါတယ်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့ဒီတရင်ဘက်တွင်ဗီယက်နမ်မှာတွေ့ဆုံဆွေးနွေးကြတော့မှာပါ AA အဖွဲ့ရခိုင်မှာခြေကုပ်ရအောင်လုပ်နေတာကိုတားဆီးသွားမယ်လို့တက်မတော်ဘက်ကပြောပါတယ်ဒီတဲ့င်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန်းတဲ့င်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။မြန်မာနိုင်ငံရဲ့တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြောဆိုနေကြချိန်မှာဒီကိစ္စအပေါ်တက်မတော်ရဲ့သဘောထားကဘယ်လိုရှိပါသလဲ။
ကျွန်တော်ဒီလိုလုပ်နေတယ်လို့မထင်ပါဘူး။ဒါဖြစ်လို့လည်းဆိုတော့ဤသူလွတ်တော်တို့မျိုးသားလွတ်တော်တို့ဆိုတာဥပဒေပြုတဲ့ဖြစ်ပါဥပဒေကိုတင်းတင်းကောင်းကောင်းရတဲ့လူ
တွေတမရော်တရင်မှာကြံကြရေးဖက်ကပို့ချုပ်ထွန်းွန်ကြီးပြောတော်ရပါရှင်အပြေဆုံးတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့မနေ့တိုင်းတင်ဆက်နေကြအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ပွဲမှာတော့အပတ်စဉ်တင်ဆက်နေတဲ့စနေညတရက်လေးတိုင်းအစီအစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနေ့နောက်ဆုံးရတရင်တွေကိုကိုကျော်ကျော်သိန်းနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်ဗင်နီဇိုလားစစ်ဘက်ကတပ်ဖွဲ့ဝင်9ဦးထက်မနည်းတိုက်ခိုက်ဘက်ကိုကူးပြောင်းနေအောင်ကြေညာထားကြပါတယ်။ပေးပို့ဖို့ရှိတဲ့လူသားစာနာမှုအကူအညီတွေနယ်စပ်ဂိတ်တွေမှာရောက်နေချိန်မှာပဲလူမျိုးရေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားရုံးဝင်းဆန်ဆပ်ပြိပခါတွေလည်းဖြစ်ထားပါတယ်။ကြီးတပ်ပုံမှုဟူဂိုပါရာကအတိုက်ခိုက်ဘက်ကိုကူးပြောင်းနေအောင်စနေနေ့ကကြေညာပြီးအတိုက်ခံခေါင်းဆောင်ဝန်ကွာရူကိုဗင်နီဇိုလားရဲ့ပြည်ဝင်သမ္မတအဖြစ်သူအတိမတ်ပြုတယ်လို့ VOA ကပြောပါတယ်။ဗင်နီဇိုလားအင်ဆောင်တပ်ဖွဲ့ဝင်၄ဦးလည်းစနေနေ့အစောပိုင်းကဖက်ပြောင်းလိုက်ကြတယ်လို့ကိုလံဘီယာတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတပ်ဖွဲ့ဝင်၄ဦးဟာလက်နက်ချတဲ့လက္ခဏာအနေနဲ့တနက်ကင်ထားတဲ့သူတို့လက်တွေကိုခေါင်းပေါ်မှာမြောက်တင်ပြီးနယ်စပ်ကိုဖျက်ပြီးတော့ကိုလံဘီယာနိုင်ငံထဲဝင်လာခဲ့ကြတယ်လို့ကိုလံဘီယာတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတပ်ဖွဲ့ဝင်တွေရဲ့လူရက်ကိုချီးကျူးတဲ့အကြောင်းအတိုက်ခံခေါင်းဆောင်ဝမ်ဂွားရိုးကထွတ်ထားမှရေးပါတယ်။သူတို့ဟာတပ်ပြေးတွေမဟုတ်ပါဘူး။လူထုနဲ့အခြေခံဥပဒေဘက်မှရပ်တည်ဖို့သူတို့ဆုံးဖြတ်လိုက်ကြတာပါလို့ဝမ်ဂွားရိုးကရှင်းပါတယ်။
နိုင်ဂျီးရီးယားနိုင်ငံရဲ့အရှေ့မြောက်ပိုင်းနဲ့တောင်ပိုင်းဒေသတို့ကအကြမ်းဖက်မှုအနှောက်အယှက်တွေကြားကပဲအကျိတ်အနေရှင်ပြိုင်ခဲ့ကြတဲ့သမရရွေးကောက်ပွဲကမေရလတ်တွေကိုစနေနေ့မှာစတင်ရေးထွက်ပါလေ။မဲဆန္ဒရှင်82တန်းကျော်ရှိတဲ့နိုင်ဂျီးရီးယားရွေးကောက်ပွဲကကျင်းပဖို့နှောင့်နှေးခဲ့ရပြီးတဲ့နောက်မနေ့စနေနေ့ကကျင်းပခဲ့တာမှာတော့သမရမူဟာမာဒူဘူဟာရီကလည်းသူ့ဇာတိဒေါ်ရာမာမဲထည့်ခဲ့ပါလေ။မဲပေးဖို့နိုင်ပိုင်လူမာပဲနိုင်ငံအရှေ့မြောက်ပိုင်းဘူနိုပြည်နယ်ရဲ့မြို့တော်မာဒူဂူရီမှာပောက်ကွဲသံတွေကြားခဲ့ရပါတယ်တိုက်ခိုက်မှုကိုကနအူးမှာညှင်းဆို့ခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့ဘိုကိုဟာရန်တိုက်ခိုက်ရေးသမားတွေကလက်နက်ချီတွေနဲ့ပစ်ပြီးမြို့ထဲကိုထိုးဖောက်ဝင်ရောက်ဖို့ကြိုးပမ်းတာဖြစ်တယ်လို့နိုင်ဂျီးရီးယားလုံခြုံရေးတပ်ဖွဲ့တွေဘက်ကအတည်ပြုပါတယ်လက်နက်ကြီးကြီးတွေနေရာတချို့ကိုထိမှန်ခဲ့ပေမဲ့လည်းတေဆုံးသူမရှိကြောင်းနောက်ပိုင်းမှာတိုက်ခိုက်ရေးသမားတွေပြန်ဆုတ်သွားတယ်လို့ဘိုနိုပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်စစ်သားတအူးတေဆုံးပြီး၄ဦးဒဏ်ရာရတယ်လို့တော့တခြားလုံခြုံရေးဆိုင်ရာသတင်းရင်းမြစ်တွေကပြောပါတယ်အရှေ့မြောက်ပိုင်းဒေသဂီဒန်မြို့မှာတော့မဲပေးမှုမစခင်မှာပဲစစ်စခန်းတစ်ခုတိုက်ခိုက်ခံရပါတယ်ထိခိုက်သေးဆုံးမှုမရှိချောင်းနဲ့အခြေအနေထိမ့်သိမ့်ပြီးနောက်မှာဒေသခံတွေမဲပေးခွင့်ရခဲ့တယ်လို့စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးမူဆာဆာဂီယာကပြောပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်တို့နောက်သတင်းဘက်မှတွေ့ဆုံဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒါဟာဖြင့်ပြီးခဲ့တဲ့နှစ်ကလုပ်ခဲ့တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးပြီးတဲ့နောက်ထပ်ပြီးတွေ့ဆုံကြမယ်ထိပ်သီးအစည်းအဝေးပါ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာကျင်းပမယ်ထိပ်သီးအစည်းအဝေးအတွက်ကြိုတင်ပြင်ဆင်ဖို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးတယ်လမန်စတီဖန်ဘိုင်ကောင်းနဲ့နိုင်ငံတော်လုံခြုံရေးကြံပေးပုဂ္ဂိုလ်ဂျွန်ဘိုလ်တန်တို့ဗီယက်နမ်ကိုထွက်သွားကြပါပြီ။ဖေဖော်ဝါရီလ28ရက်နေ့နဲ့28ရက်နေ့တွေမှာလုပ်မယ်လို့ခန့်မှန်းထားတဲ့အဲ့ဒီထိပ်သီးအစည်းအဝေးနဲ့ပတ်သက်လို့ဘယ်နှကြိမ်တွေ့ကြမယ်ဘယ်လောက်ကြာမယ်စတဲ့အသေးစိတ်တွေကိုတော့အခုချိန်ထိမထုတ်ပြန်သေးပါဘူး။တရားဝင်ပြောထားတဲ့ဆွေးနွေးမယ့်အကြောင်းအရာကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးဆိုတဲ့ကိစ္စဖြစ်ပေမဲ့အဲ့ဒါကဘာကိုဆိုလိုလဲဆိုတဲ့နှဖက်အကြားအတိအကျသဘောတူညီချက်မျိုးရှိထားတာတော့မဟုတ်ပါဘူး။မြောက်ကိုရီးယားဘက်ကအတိအကျဘာတွေလုံဆောင်ရမယ်အပြန်အလှန်အားဖြင့်အမေရိကန်ဘက်ကဘာတွေကန့်လန့်မယ်ဆိုတာကိုအထူးသတင်းပိုင်းကောင်းနဲ့မြောက်ကိုရီးယားဘက်ကကင်ဂျွန်ဝန်ရဲ့ထိပ်တန်းလက်ထောက်ကင်မြောက်ချိုတို့ဒီသတင်းပတ်ပြင်ဗီယက်နမ်မှာဆွေးနွေးကြမှာပါ။2018ခုနှစ်ဇွန်လကစင်ကာပူမှာလုပ်တဲ့ Trump နဲ့ Kim တို့ကြားထိပ်သီးအစည်းအဝေးကမြောက်ကိုရီးယားရဲ့တိုက်ချင်းပစ်ပဲထိန်တုံးကြီးစီစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ရည်ရွယ်ခဲ့တာပါ။ဒါပေမဲ့လည်း Korea Johnson mah nuklear kencing ye udah lulus sambo kerjaku pujar eh sura top yang jalan nebe asunda kebar eh. Aku siwe nampat tapi teman Trump pujar agaro nuklear lene cedeng ye tu ni ne lorji lupu masih bime nuklear senda daripu nyokuriya ka ya sign buro tiga si jenelu suta bar eh.
American Tamaton and Tranya, Jacob, where Sion Yemu Hong Paul Manafogo, Pietan, Chamatania, my shop, Tata, Bey Massinsabo, a two sons I am who Robert Mulaye Puega, Diatu Chigo, Dike don't like body. A soya shinirin, a Bubang Savia ye the Portuni Jene, bigger than Netonga, Bubang Jansimu, Sweden Nakuma, a Pieshi Jan Winkantade, Paul Manafoga, now by Maro, the Portuni Jago, Paupia Kebari. ပြီးခဲ့တဲ့2017ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဘက်ကဝင်ရောက်ဆွဖက်မှုနောက်ထောင်းတဲ့ထရန့်ရဲ့ရွေးကောက်ပွဲစီရင်ရေးအဖွဲ့နဲ့ရုရှားအစိုးရကြားပူးပေါင်းကြံစည်ခဲ့တာတွေရှိသလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှုမူလရဲ့ဝါရှင်တန်ကပြည်သူတရားရုံးရာဇဝတ်မှုနဲ့ပတ်သက်ပြီးအကြံပြုချက်အရတော့မနှမ်းဖို့အနေနဲ့လက်ကျန်တက်တန်တလျှောက်လုံးထောင်းတဲ့အပြစ
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်ဒိုမီတာ32 kHz 9335အိုင်ဒိုမီတာ40 kHz 9839အိုင်ဒိုမီတာ48 kHz 6153ညဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီကနေ့တနင်္ဂနွေမနက်ဖက်တွေကိုဆက်လက်ပြီးတော့တိုက်ရိုက်ပြပြနေပါတယ်ရခိုင်လူမျိုးစုလွတ်လပ်ကံ EA အဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအခြေခံနယ်မြေအမာခံနယ်မြေစီယုံရေးနယ်မြေတည်ဆောက်နိုင်မှုကြိုးပမ်းလာတာကိုတွေ့ရပြီးတပ်မတော်အနေနဲ့ဒီလိုလိုရက်တွေကိုထိထိရောက်ရောက်တားဆီးဆောင်ရွက်သွားမယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးလာပြောပါတယ်။စစ်တပ်ကရန်ကုန်တိုင်းစစ်ဌာနချုပ်မှာလုပ်တဲ့တင်းစားရှင်းလင်းပွဲတွင်အဲ့လိုပြောဆိုသွားတာဖြစ်ပြီး AA ဟာ KIA ရဲ့မွေးစားသားဖြစ်တဲ့အကြောင်းလိုင်စာကနေရခိုင်မှာနေရာယူဖို့ခြေကုပ်ရဖို့ကြိုးစားနေတဲ့အကြောင်းရခိုင်ရဲ့တည်ငြိမ်အေဂျင်စီပြည်ပြမှာကိုလက်ခံမှာမဟုတ်တဲ့အကြောင်းစသည်အပြင်ဗိုလ်ချုပ်စိုးနိုင်ဦးကပြောပါတယ်။ဒါအပြင်ဒီမိုကရေစီကိုလက်နက်ကင်တောင်းဆိုတဲ့လက်ရက်လုပ်ရက်မျိုးကိုခွင့်ပြုမှာမဟုတ်ဘူးလို့လည်းပြောပါတယ်။တစ်ဖက်မှာတော့ AA နဲ့တပ်မတော်အကြအပြင်းထန်ဖြစ်နေတဲ့တိုက်ပွဲတွေအများဆုံးရဆိုင်ပေးဖို့ပြည်내အစိုးရကနေတဆင့်ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုတရက်ကိုရခိုင်ပြည်နယ်လွတ်တော်မှာဂျာတာဘရီနေကကန့်ကွက်သူမရှိအတည်ပြုထားပါတယ်။ပြည်သူတွေရဲ့တောင်းဆိုချက်အရစစ်ပွဲရပ်ပေးဖို့နှစ်ပတ်စလုံးကိုတိုက်တွန်းတာဖြစ်တယ်လို့အဆိုတင်သွင်းတဲ့ပြည်내လွတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်က VOA ကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသတို့မှာတပ်မတော်နဲ့ AA အဖွဲ့ကြားပြီးခဲ့တဲ့နှစ်ကလေးကတိုက်ပွဲတွေအပြင်းထန်ဖြစ်နေပြီးစစ်ဘေးဒဏ်ကြောင့်ဥယျာဉ်ဆုံးထွက်ပြေးနေရသူဒုက္ခသည်ရေတွက်ဟာလည်း 8,000 နီးပါးရှိနေပြီဖြစ်ပါတယ်
။ပိုက်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယအုပ်ချုပ်မှုအဆုံးသတ်ရေးစူးစမ်းချက်တဲ့တက်ချွာလှုပ်ရှားသူအနည်းဆုံး300လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးကြောင်းစနေနေ့မှာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အခုလိုကြဲကြဲပြန့်ပြန့်ဖန်စီဖြိုခွဲမှုတွေကြောင့်အိန္ဒိယဆန့်ကျင်ရေးဆန္ဒပြမှုတွေနဲ့ထိတိုက်တွေ့မှုတွေပြန့်ဖြစ်အောင်အစပြိုးပေးလိုက်သလိုဖြစ်သွားနိုင်တဲ့အပေါ်ဒေသခံတွေကြားစိုးရိမ်နေကြပါတယ်။ပြည်သူ့စစ်ရင်နှန်းကိုကက်ရှမီးယားစစ်သွေးချောင်းအဖွဲ့တစ်ခုကပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့ကအသေးခံကာဗွန်ခွဲတက်ခတ်မှုနောက်ပိုင်းအိန္ဒိယနဲ့ပါကစ္စတန်ကြားတင်းမာမှုတွေတိုးနေချိန်မှာပဲအိန္ဒိယဘက်ကအခုလိုအဖမ်းဆီးတွေလုပ်လာတာပါတက်ခတ်မှုအတွေ့အိန္ဒိယစစ်သား40ကျဆုံးခဲ့ရပြီးကက်ရှမီးယားတမိုင်းမှာအိန္ဒိယအစိုးရတပ်ဖွဲ့တွေအဆိုးအဝါဆုံးတက်ခတ်ခံရမှုလည်းဖြစ်ပါတယ်တက်ခတ်ခံရမှုနဲ့ပတ်သက်ပြီးအိန္ဒိယဘက်ကပါကစ္စတန်ကိုအပြစ်ဖို့လိုက်ပြီးတုံ့ပြန်မယ်လို့လည်းပြောဆိုထားတာပါစုံစမ်းစစ်ဆေးမှုမရှိပဲတိုက်ခိုက်မှုဟာပါကစ္စတန်နဲ့ချိတ်ဆက်တယ်လို့ပြောဆိုတဲ့အပေါ်ပါကစ္စတန်ဘက်ကအိန္ဒိယကိုသတိပေးထားပါတယ်ကက်ရှမီးယားရေအပါအဝင်ကိစ္စရအလုံးကိုဖြည့်ရှင်ရေးဆွေးနွေးဖို့ကိုလည်းပါကစ္စတန်ဘက်ကကန့်လန့်ထားပါတယ်ရှင
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအသစ်တစ်ခုရဲ့အုပ်ချုပ်ရေးမှုတွေဖြင့်တချိန်ကမွတ်စလင်တပုံတမှုအုပ်ချုပ်တောက်ကြံတွေကတန်းသက်စာချင်းဆိုကြပါတယ်ဒါအပြင်အာရှတပ်ရဲ့တပ်တန်းအစီအစဉ်လက်နက်ကင်ပုံကံမှုတစ်ခုအဆုံးသတ်သွားဖို့ရမှာတိမ်မွေးတဲ့မှတ်တမ်းတစ်ခုပဲဖြစ်ပါတယ်မိုရိုအစ္စလာမစ်လူမျိုးရေးတပ်ဦး MILF ရဲ့ခေါင်းဆောင်မူရတ်အီဗရာဟင်နဲ့သူ့ရဲ့ထိတ်တန်းတပ်မှုတချို့အုပ်ချုပ်ရေးမှူးဖြစ်တန်းသက်စာချင်းဆိုတဲ့ပွဲကိုသမ္မတရိုဒရီဂိုဒူတာတေကိုယ်တိုင်ကမကထပြုဦးစီးကျင်းပတာပါသူတို့တွေဟာဘန်ကဆာမိုရိုလို့ခေါ်တဲ့ပြည်내၅ခုပါဒေသအတွက်အသွင်ကူးပြောင်းရေးကာလအစိုးရအဖွဲ့ကအုပ်ချုပ်ရေးမှူးအယောက်80ထဲမှာပါဝင်ဖြစ်ပါတယ်လက်နက်ခင်ရထောင်ပေါင်းများစွာရှိထားတဲ့လက်နက်ကင်12,000လောက်ကိုငင်းချမ်းရေးသဘောတူညီချက်ရဒီနှစ်ကစပြီးတော့လက်နက်ဖြုတ်သိမ်းသွားမှာဖြစ်ပါတယ်
စနေနေ့ကရှင်ပြိုင်ကစားတဲ့အင်္ဂလန်ပရီးမီးယားလိဂ်ပွဲစဉ်တွေမှာဘန်လီကစပါးကိုအင်ကွင်းမှာ2-2နဲ့အနိုင်ရပြီးနယူးကက်ဆယ်ကလည်းဟာဒါစ်ဖီးကိုအင်ကွင်းမှာ2-2ပြတ်နဲ့အနိုင်ရပါတယ်လက်စတာစီးတီးကတော့ခရစ်စတယ်ပဲလစ်ကိုအင်ကွင်းမှာ2-4နဲ့အရင်းနှိမ်သွားပြီး Bone Malka in Gwimha, Hoofs net the pets the gozi the Jabari. Tening in my Kazabo she did chessing a bright down boy go she signed happy, Pero Kazamis Ramadia di Babu. Arsenal, Southampton, Manchester United, and Liverpool, Bodi Garo, season Tade, Titaning, Nima Kazama, Pipari, Sanini, Chikazabi, the map was in the Asia, Leshima, Man City, Nasak, Konabuigaza, Chosang, Amane, Mabizia, Tima, Jangi B, Liverpool, Gado, Nasak, Chaupoy, Gazabi, Chosang, Amat Yatarajin, Dubi Me, Go, Quataja, Yadutian, Yama, Jangi Bari, တနင်္ဂနွေနေ့ကစားမဲ့မန်ယူနဲ့ပွဲမှာလီဗာပူးအသင်းတည်ချရင်ကိုပဲရှားထိတ်ကိုရောက်လာမှာပါစပါအသင်းက26ခုနှစ်ပွဲကစားအမှတ်6ဆယ်မန်ချက်စတာယူနိုက်တက်က26ခုနှစ်ပွဲကစားငါးဆယ်တမအာဆင်နယ်က26ခုနှစ်ပွဲကစားအမှတ်90ချယ်စီကလည်း26ခုနှစ်ပွဲကစားအမှတ်90အတည်တည်ရထားကြပါလေရှင်
တနင်္ဂနွေနေ့မနက်ဖြန်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြွကြွသိမ်းတဲ့မှတ်သိမ်းရထားတို့ကကြီးညာခဲ့ကြတာပါရှင်။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို ဒီဇယ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အနှစ်သာရကိုပြည့်ရင်သွားစီမယ်ဆိုရင်တမရော်ဖက်ကပြင်းထန်တဲ့ကန့်ကွက်သွားမယ်လို့ပြောပါရယ်။တမရော်တာဝန်အရအခြေခံဥပဒေရဲ့အနှစ်သာရမပြတ်ရအောင်ကာကွယ်ခြင်းဖြစ်ပြီးတော့လက်ရှိအငင်းပွားနေတဲ့2018ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှလည်းတိကိစ္ဆာနဲ့ပတ်သက်ပြီးတော့ထိပါလာရင်ကန့်ကွက်မယ်လို့ဆိုပါရယ်။ဒီကနေ့ရန်
ဘက်ကအခုလိုပြောဆိုလိုက်တာပါ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြောဆိုရမှာတော့တက်မတော်အနေနဲ့အခြေခံဥပဒေကိုအခြေခံရမယ်။မူ48ချက်ကိုထိန်းသိမ်းဖို့တာဝန်ရှိပြီးကျန်တဲ့အချက်တွေကိုပြင်ဆင်မယ်ဆိုရင်ဥပဒေနဲ့အညီဆောင်ရွက်ပါကထောက်ခံသွားမယ်လို့တက်မတော်သားလွှတ်တော်ကိုလည်းဘုံမှုချုပ်တိန်ဆိုကပြောပါရယ်။တီးသေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတက်မတော်ရဲ့ရည်တည်မှုအပေါ်သူက
ဒီဘက်မှာကျွန်တော်တို့ပေါ်ပါလာတယ်ဆိုတော့ဒီနေ့ဖွဲ့စည်းပုံအခြေခံဆုံးဒီအနှစ်သာရတော့ပြည့်ဝင်သွားမယ်ဒီစား
ဒီအဖွဲ့ထဲမှာကျွန်တော်တို့ပူးပေါင်းပါဝင်သွားမှာပါဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အနှစ်သာရပြည့်ဝင်သွားမယ်ကိစ္စမျိုးနောက်ပြီးတော့ကျွန်တော်တို့ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာအတည်ပြုထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုဖွဲ့စည်းဖို့လမ်းကြောင်းကနေသွေးဖွဲ့သွားတာမျိုးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြက်ပြားသွားစေမယ်ကိစ္စမျိုးတွေကိုလက်ခံမှာမဟုတ်ပါဘူးဥပဒေနဲ့မညီတဲ့ကိစ္စတွေကိုလည်းကန့်ကွက်သွားမယ်ဒါဥပဒေနဲ့အညီဆောင်ရွက်တဲ့ကိစ္စတွေကိုကျွန်တော်တို့ကထောက်ခံပြီးတော့ပူးပေါင်းဆောင်ရွက်ဖို့အသင့်ပါပဲဒါကျွန်တော်တို့ရဲ့တာဝန်ဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ
်ဒါပြင်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့တိုင်းဒေသကြီးနဲ့ပြည်내ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကတိုက်ရိုက်ခန့်အပ်ခွင့်ရှိတဲ့ပုံမှန် 261 ကိုပြင်ဆင်ဖို့ထောက်ခံသွားမယ်လို့လည်းတက်မတော်ဘက်ကဆိုပါတယ်လက်ရှိလုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာဘယ်အချက်တွေပြင်မလဲဆိုတာကိုတော့တက်မတော်ဘက်ကတိတိကျကျထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးလက်ရှိမှာတော့အငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့တာအပြင်ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်တာမှာလက်ရှိအာဏာရပါတီဘက်ကဥပဒေကိုကျော်လွန်လှုပ်ဆောင်တာတွေရှိတယ်လို့တက်မတော်ဘက်ကဆွဆွဲထားပါတယ်။နောက်ပိုင်းမှာအာဏာရပါတီအနေနဲ့ဒီထက်ပိုပြီးဥပဒေကိုကျော်လွန်လှုပ်ဆောင်လာတာတွေရှိခဲ့ရင်တက်မတော်ရဲ့သဘောထားတက်မတော်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့သတင်းတောက်တွေကမင်းမြတ်တဲ့အခါမှာတော့တက်မတော်သတင်းအမှန်ပြန်ကြားရေးအဖွဲ့ကဘိုလ်ချုပ်ထွန်းထွန်းကြီးကတော့
ကျွန်တော်ဒီလိုလုပ်နေတယ်လို့မထင်ပါဘူး။ဒါဖြစ်လို့လည်းဆိုတော့ဒီလိုလုပ်တော်လို့ရိုးသားလုပ်တော်လို့ဆိုတာဥပဒေပြုတဲ့လူတွေပါ။ဥပဒေကိုထိန်းသိမ်းစောင့်ရှောက်ရတဲ့လူတွေပါ။အဲဒီလူတွေကဥပဒေကိုမျက်ဖွယ်ပြုလာတော့ကောင်းဥပဒေကိုကျော်လွန်လုပ်နေမယ်ဆိုရင်ဒီလိုဆုံးဖြတ်ပါလိမ့
်။လက်ရှိတက်မတော်ရဲ့နိုင်ငံရေးကဏ္ဍမှာပါဝင်ပတ်သက်မှုဟာဆက်လက်ရှိနေအောင်ပဲလို့တက်မတော်ဘက်ကဆိုလိုက်ပြီးလက်နက်ကင်အဖွဲ့အစည်းတွေမရှိတဲ့အချိန်မှသာတက်မတော်ဟာနိုင်ငံရေးကနေထွက်ခွာသွားမှာဖြစ်တဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးဘက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်ရှင
်မမေခါပါရှင်ခုတော့ထိုင်းဘက်ကသတင်းဆက်ရအောင်ပါထိုင်းနိုင်ငံမှာကုမ္ပဏီထောင်းပြီးတော့ဗီဇာအတုနဲ့နိုင်ငံကအထွက်လောက်ဝကအဝင်တုံးအတုတွေနဲ့ဗီဇာတူလုံနေတဲ့ဂိုင်းကိုနောက်ထပ်ဖန်ဆီးရမယ့်အကြောင်းထိုင်းတာဝန်ရှိသူတွေကဖေဖော်ဝါရီလ22ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ထိုင်းကနေမှအေးအေးမှကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေအတွက်ထိုင်းဗီဇာတုံးအထုလုပ်ပေးနေတဲ့ဂိုင်းတစ်ခုကိုဖေဖော်ဝါရီလ20ရက်နေ့ကထပ်မံဖမ်းဆီးမိခဲ့တာပါထိုင်းဗီဇာတုံးအထုတွေလုပ်ပေးနေတဲ့ထိုင်းနိုင်ငံသားနဲ့မြန်မာနိုင်ငံသူလင်မယား2ဦးကိုဖမ်းဝရမ်းထုတ်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ14ရက်နေ့ကမြန်မာနိုင်ငံသားဆိုင်းနုံပြင်းဆိုသူတို့အုပ်ကိုရန်ကုန်သွားမဲ့လီယင်ခီးစဉ်အတွင်ဒေါ်မောင်းလေစိတ်မှာဖမ်းမိခဲ့တာပါသူ့ရဲ့နိုင်ငံကူးစာအုပ်မှာထိုင်းဗီဇာတုံးအထုကိုတွေ့ရှိခဲ့တာကြောင့်ဖမ်းမိခဲ့တာဖြစ်ပါတယ်သူ့ကိုစစ်ဆေးချက်အရခီးသွားလုပ်ငန်းကုမ္ပဏီတစ်ခုထောင်လာပြီးဗီဇာလျှောက်ပေးမယ်ဆိုပြီးဘဏ်ငွေ 18,000 လောက်တောင်းပြီးဗီဇာတုံးအထုလုပ်ပေးနေတဲ့ခိုင်းကိုထပ်မံဖမ်းဆီးခဲ့တာဖြစ်ပါတယ်ထိုင်းနောက်ဝကရဲချုပ်စူရချေဟဖန်ကတော့ထိုင်းဗီဇာတုံးအထုတွေလုပ်ပေးနေတဲ့ခိုင်းတွေကိုဆက်လက်ဖော်ထုတ်ရေးယူနိုင်ဖို့အတွက်သက်ဆိုင်ရာနိုင်ငံကတာဝန်ရှိသူတွေကိုလည်းဆက်လက်ညှိနှိုင်းနေပါတယ်ဆိုပြီးပြောပါတယ်ဖေဖော်ဝါရီလ20ရက်နေ့တုန်းကတော့ဗီဇာတုံးအထုတွေလုပ်နေတဲ့ကုမ္ပဏီကိုဝင်ရောက်ဖမ်းဆီးခဲ့ရမှာထိုင်းနိုင်ငံသားမစ္စတာတနခရစ်နဲ့တူဇနီးဖြစ်သူမြန်မာနိုင်ငံသူနန်းအောင်အေးတို့ကိုဖမ်းဆီးခဲ့ပြီးနိုင်ငံကူးစာအုပ်82အုပ်ကိုလည်းတပ်တွေကပစ္စည်းတွေအပြစ်ဖမ်းမိခဲ့ပါတယ်တစိုက်တုံးထူပြီးသားနိုင်ငံကူးစာအုပ်2အုပ်နဲ့နေထိုင်ခွင့်တပ်တန်းကိုစိုးနေတဲ့စာအုပ်16အုပ်ခီးသွားအချက်လက်မရှိသေးတဲ့နိုင်ငံကူးစာအုပ်အသစ်28အုပ်မြန်မာပြည်ကလာတဲ့နိုင်ငံကူးစာအုပ်အသစ်22အုပ်နဲ့တူသက်တေခံပစ္စည်းတွေနဲ့တူဖမ်းမိခဲ့တယ်ဆိုပြီးထိုင်းရနာပိုင်းကဆိုပါတယ်ထိုင်းနဲ့မြန်မာနိုင်ငံသား2ဦးကိုလည်းဒီလဇန်ပိုင်းမှာပဲနိုင်ငံကူးစာအုပ်900ခန်းနဲ့အတူဖမ်းဆီးခဲ့ပါတယ်ဒီနောက်မှာတော့နိုင်ငံကူးစာအုပ်တွေမှာဗီဇာတုံးနဲ့လောင်ဝကတုံးအတူတွေထုပြီးလူကုန်ကူးနေတဲ့မြန်မာနိုင်ငံသားခိုင်းကိုလည်းကန်ချနာဘူရီခရိုင်တွင်မှဇက်တိုက်ဖမ်းဆီးခဲ့ပါတယ်ဖေဖော်ဝါရီလထဲမှာတတိယအကြိမ်မြောက်ဖမ်းမိခဲ့တာပါနိုင်ငံကူးစာအုပ်ဖြစ်စီထိုင်းနိုင်ငံရဲ့တစိမ့်တုံးအထူးဖြစ်စီပြုလုပ်မယ်ဆိုရင်ထိုင်းဥပဒေအရထောင်ဒဏ်10နှစ်ကနေအမြင့်ဆုံးထောင်ဒဏ်20ဘတ်ငွေ2000ကနေ4သိန်းအထိဆက်မှတ်နိုင်ပါတယ်ရှင်
မအေးမှာပါရှင်ခုတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပါမြန်မာအစိုးရစစ်စစ်ရဲ့အတုံးစိမ့်မှာနှစ်စဉ်နှစ်တိုင်းလုံငွေပြနေပေမဲ့နိုင်ငံပိုင်လုပ်ငန်းတွေဖြစ်တဲ့ရေနံတန်းငွေနဲ့ကြောင်မြရတနာလုပ်ငန်းရဲ့အခြားစင်ခေါ်ကိုပိုင်ရမငွေကတော့အတုံးစိမ့်လုံငွေပမာဏထက်3ဆလောက်များနေပုံကိုဦးအောင်ခင်ကရေးသားပြီးကိုညာဝေးအောင်နဲ့အတူတင်ပြထားပါတယ်
မအစိုးရရဲ့ဗန်နံငွေမှာနိုင်ငံပိုင်လုပ်ငန်းကရတဲ့ငွေကတစ်ဝက်လောက်ပါဝင်ပါလေ။စီးပွားရေးကဏ္ဍအများအပြားမှာနိုင်ငံပိုင်လုပ်ငန်းရှိနေပြီးလုပ်ပိုင်ခွင့်တွေများပြားတာမို့တိုင်းပြည်စီးပွားရေးမှာအလွန်အရေးကြီးပါလေ။ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းအများအပြားရဲ့လုပ်ပိုင်ခွင့်တွေယူရချက်ဟာရှင်းလင်းပြတ်သားမှုမရှိဘဲလုပ်ပုံကင်ပုံဟာလည်းနိုင်ငံတကာမှာသုံးနေတဲ့စံနှုန်းတဲ့နှိမ့်ချနေတယ်လို့ဆိုပါလေ။Natural Resource Governance Institute နဲ့ Renaissance Institute ကပညာရှင်တွေဖြစ်တဲ့ Andrew Bauer, Akahin, Kinsotti, Matthew Hamilton နဲ့ Paul Schottel တို့ရေးသားပြုစုပြီးမကြာမီကထုတ်ပြန်တဲ့နိုင်ငံပိုင်လုပ်ငန်းများပြုပြင်ပြောင်းလဲရေးစာရမ်းမှာဖော်ပြထားတာပါပဲ။နိုင်ငံပိုင်လုပ်ငန်းကို Corporation သို့မဟုတ်ပုဂ္ဂလိကပိုင်လုပ်ဖို့စေဆိုရခေတ် 1990 ပြည့်လွန်နှစ်တွေမှာရွေးခဲ့ပြီးလွတ်လပ်စွာလုပ်ပိုင်ခွင့်ပေးခဲ့ပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းအများအပြားကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်အစိုးရအတွက်ဗန္ဒာရေးဝင်တော့ဝင်ဖို့ရော့ချသွားပါတယ်။အများရတာရှိသလိုအရှုံးပေါ်တာလည်းရှိပါသေး။ကုန်ကျစရိတ်များပြီးကောင်းစွာမလဲပတ်နိုင်လို့ထုတ်လုပ်မှုနဲ့ဝင်ငွေတိုးတက်မှုဘက်မှအားနည်းနေတာလည်းရှိပါသေး
။ဥပမာမြမရေနံတဲ့တဘာဝဓာတ်ငွေ့လုပ်ငန်းဟာအကျိုးအတူကမ်းလွန်လောက်ွက်တွေကို15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိသာပိုင်ဆိုင်ပါတယ်။ဒါပေမဲ့နှစ်စဉ်ရောင်းချနေတဲ့ဓာတ်ငွေ့အားလုံးအတွက်အခွန်အခောက်တွေပေးဆောင်နေရလို့မြမရည်နံတဲ့ဓာတ်ငွေ့လုပ်ငန်းရဲ့ကုန်ကျစရိတ်ဟာပေးတင်ပေးထိုက်တာတဲ့ပုံများနေပါတယ်။အကျိုးတူလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေအတွက်ပါမြန်မာကအခွန်ဆောင်နေတဲ့သဘောပါပဲ။ဓာတ်ငွေ့ပိုင်လိုင်းအစုဆက်လုပ်ငန်းမှလည်းဒီပုံစံအတိုင်းပါပဲ။2012မတိုင်မီကနိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရတဲ့အမြတ်ငွေအားလုံးစီမံကိန်းနဲ့ဗဏ္ဍာရေးဌာနကိုပေးသွင်းရမှဖြစ်ပေမဲ့အပြည့်အဝပေးသွင်းတာမျိုးမရှိခဲ့ဘူးလို့ဆိုပါရယ်နိုင်ငံပိုင်လုပ်ငန်းကများများရပြီးနည်းနည်းပေးတာကိုစေအစိုးရခေတ်ကလက်ခံတဲ့သဘောဖြစ်ပါတယ
်စေအစိုးရခေတ်ကကြီးကြပ်မှုအားနေတာကြောင့်နိုင်ငံပိုင်လုပ်ငန်းပေးသွင်းတဲ့အခွန်ငွေဟာအလွန်နည်းနေတယ်လို့ဆိုပါရယ်ဦးသိန်းစိန်အစိုးရလက်ထက်ပြုပြင်ရေးလုပ်ပြီးမိမိဘာသာရည်တည်ရေးကိုရည်ရွယ်တော့ပြဿနာဖြစ်လာပါတယ်နိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရဲ့အမြတ်ငွေ55ရာခိုင်နှုန်းကိုသာအစိုးရဗန္ဒာငွေစည်းရင်းနဲ့ထည့်ပြီး55ရာခိုင်နှုန်းကိုအခြားစည်းရင်းများအားသာအကောင့်သို့မဟုတ် ကိုပိုင်ရန်ပုံငွေအနေနဲ့တင်စီထားပြီးလိုသလိုထုတ်ယူတုံးဆွဲကြပါတယ်။2019ဇန်နဝါရီလအထိအခြားစည်းရင်းခေါ်ကိုပိုင်ရန်ပုံငွေမှာကျပ်ငွေဘီလီယံပေါင်း 12,000 ရှိနေပါတယ်။အဲ့ဒီနေ့ကဘန်ဒါရေးလုံငွေပြတ်မှုဟာကျပ်ငွေဘီလီယံ 4,000 သာရှိတာမို့အခြားစည်းရင်းခေါ်ကိုပိုင်ရန်ပုံငွေဟာအစိုးရအသုံးစရိတ်လုံငွေတဲ့သုံးစပိုများနေတာတွေ့ရပါတယ်။
အမြတ်ငွေအများဆုံးသိမ်းဆည်းထားတဲ့နိုင်ငံပိုင်လုပ်ငန်းကတော့မြမရေနံနဲ့ဓာတ်ငွေလုပ်ငန်းနဲ့မြမကြောင်မြေရေနံလုပ်ငန်းတွေပဲဖြစ်ပါတယ်။ရေနံနဲ့ဓာတ်ငွေလုပ်ငန်းမှာရှိတဲ့အမြတ်ငွေပမာဏဟာ9နှစ်စာအသုံးစရိတ်ညီမျှပြီးကြောင်မြေရေနံရောင်းဝယ်ရေးနဲ့သိမ်းဆည်းငွေပမာဏဟာ182နှစ်စာအသုံးစရိတ်နဲ့ညီမျှတယ်လို့ဆိုပါတယ်။မြမရေနံနဲ့ဓာတ်ငွေလုပ်ငန်းဟာအမြတ်ငွေ90ရာခိုင်နှုန်းကိုသိမ်းဆည်းထားတာမို့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။မလေးရှားနိုင်ငံပိုင်လုပ်ငန်းဟာ20ရာခိုင်နှုန်း၊ထိုင်းမှာ10ရာခိုင်နှုန်း၊ဗီယက်နမ်မှာ18ရာခိုင်နှုန်း၊အင်ဒိုနီးရှားမှာ9ရာခိုင်နှုန်းသိမ်းဆည်းထားကြပါတယ်။ဒါကြောင့်အမြတ်ငွေသိမ်းဆည်းမှုနဲ့သုံးစွဲမှုဆိုင်ရာမူဝါဒချမှတ်ပြီးပြည်သူတွေသိရှိနိုင်အောင်အွန်လိုင်းကနေထုတ်ပြန်ကြေညာဖို့အကြံပေးထားပါတယ်
။ရင်းနှံဓာတ်ငွေနဲ့ကြောင်မြေလုပ်ငန်းကသိမ်းဆည်းထားတဲ့ကိုယ်ပိုင်ရန်ပုံငွေကိုအကျိုးရှိအောင်ခွဲဝေမယ်ဆိုရင်ကျပ်ငွေ3ထရီလီယံမီဘာသို့မဟုတ်ကျပ်ငွေတန်ပေါင်းသုံးသန်းမိဘထွက်လာနိုင်မယ်လို့ကမှန်းတာပါလေဒါလို့ခွဲဝေသုံးဆလိုက်ပြီးမဲ့ရင်းနှံဓာတ်ငွေနဲ့ကြောင်မြေလုပ်ငန်းတွေဟာပုံမှန်လဲပတ်နိုင်မှာဖြစ်ပြီးတင့်တော်တဲ့ကုန်ကျစရိတ်ကိုလည်းဆက်လက်သုံးဆွဲနိုင်မယ်လို့ဆိုပါလေဒါပေမဲ့အမြတ်ငွေသိမ်းဆဲပုံနဲ့ပတ်သက်တဲ့စည်းမျဉ်းဥပဒေပြောင်းလဲလိုက်ရုံနဲ့နိုင်ငံပိုင်လုပ်ငန်းတွေဟာပိုပြီးလုပ်ရည်ကိုင်ရည်ရှိလာမှာမဟုတ်ဘူးလို့ဆိုပါလေဒါကြောင့်မို့ဥပဒေနဲ့ဤဥပဒေတွေပုံမူကောင်းမွန်လာအောင်ပြင်ဆင်ရွေးဆဲတဲ့အပြင်ရွေကျက်အကောင့်ထဲပုံမူနဲ့သွားဆောင်နိုင်မှုမှလည်းရှင်းလင်းစွာဖော်ပြရပါလိမ့်မယ်။လုပ်ငန်းရွေကျက်နဲ့သွားဆောင်ရေးတတ်မှတ်ချက်မရှင်းလင်းတဲ့အတွက်အစိုးရကစောင့်ကြည့်ဖို့ခဲ့နေပါတယ်။တာဝန်ဝန်တရားကိုရှင်းလင်းစွာဥပဒေပြဋ္ဌာန်းထားတာမရှိတဲ့အတွက်လုပ်ငန်းထိန်းချောင်းတဲ့နေရာမှာအားနည်းနေရပါတယ်။နိုင်ငံပိုင်လုပ်ငန်းရဲ့ဗန္ဒာရေးအချက်အလက်တွေကိုပြည်သူသိရှိအောင်ချပြဖို့လိုအပ်ကြောင်းနိုင်ငံပိုင်လုပ်ငန်းပြုပြင်စာရမ်းမှာဖော်ပြတတ်ပါတယ်ခင်ဗျာ
နောက်ဆုံးရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လင်းပေးခဲ့တာပါရှင်အခုတော့မနေ့တိုင်းသင်ဆက်နေကြအင်္ဂလိပ်စာသင်ခန်းစာကဏ္ဍပါတော်လလတန်းက George Crow နဲ့အတူသင်ဆက်ထားပါတယ
်ဒီတွင်ပါ English American Side Ganda မှာမြန်မာသတင်းလောကမှာသုံးလုံးနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
a red flag
ဖြစ်ပါတယ်စာလုံးပေါင်းက a ကတစ်ခု red red flag flag red flag ကအနီရောင်လန်ဖြစ်ပြီးစကားလုံးဝဲလုံးောက်ဒေဝေကတော့အနီရောင်လန်တစ်ခုဖြစ်ပါတယ်အနီရောင်လန်ကိုအန်ဒီရဲ့အနေနဲ့အချက်ပြဖို့အသုံးပြုတာ1600ခုနှစ်များကစစ်တင်မော်ရီမှာစစ်တိုက်ဖို့ပြင်ဆင်ကြရင်သုံးခဲ့တယ်လို့မြေကြီးကြီးလို့ဇီးပင်းရင်လေအလန်နီကိုသုံးတာဖြစ်ပါတယ်။ဒါအပြင်တော်မီလောင်မဲ့အန်ဒီယေကိုသတိပေးရမှာလေအလန်နီကိုပဲသုံးပါတယ်။ဒါကြောင့် red flag ရဲ့တိုးဝိုက်ဒီဘေကတော့နေစဉ်ဘဝမှာအန်ဒီယေရှိတဲ့အချက်ကိုသတိပေးတာကိုရည်ညွှန်းတာဖြစ်ပါတယ်။ဒီနည်းဆိုရင်စရာရှိလို့ကြိုတင်နှိုးဆော်တာမျိုးဖြစ်ပါတယ်။ဒီအသုံးကိုဘန်ကနေချေးထားတဲ့အရစ်ကြလာစဉ်ဆက်ရမယ်ကာအချွေးကိုတုံးလာကြအောင်မဆက်နိုင်တဲ့အခြေအနေရောက်နေတဲ့အမေရိကန်နိုင်ငံသားအရေးတွေဟာစံချိန်တင်ခုနှစ်တန်းရှိတဲ့တွေဒါဟာစီးပွားရေးတွေစိုးရင်စရာသတိပေးချက်ဆိုပြီး A record 7 million Americans are 3 months behind on their car payments. A red flag for the economy ဆိုတဲ့ခေါင်းကြီးနဲ့ The Washington Post သတင်းစာမှာရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Crow ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John's anger over a minor issue definitely raised a red flag for me
John ကဘာမဟုတ်တာလေးနဲ့ဒေါသ Twitter တွေ့ရတော့ရှင်တော်အနေနဲ့တကယ့်ကိုသတိထားရမယ်ဆိုတာကိုသိလာတယ်လို့ David ရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John's anger over a minor issueDefinitely raised a red flag for me.
ဆက်လက်ကြင်ပြပေးမယ် idiom အသုံးကတော
့ hit a wall
ဖြစ်ပါတယ်။စာလုံးပေါင်းက HIT hit ကထိတာတိုက်တာ AWALL award ကနေရန်ဖြစ်ပြီးစကားခုမဲ့တိုက်ရိုက်အသေးပဲကတော့နေရန်နဲ့ထိမိတာနေရန်နဲ့တိုက်မိတာဖြစ်ပါတယ်ရှေ့မှာနေရန်ရှိရင်ဆက်သွားဖို့မလွယ်တဲ့အခြေအနေမျိုးမှုဒီတုံရဲ့ EDM အသေးပဲကတော့တခုခုလောက်ရမှာဘယ်လိုမှရှေ့ဆက်မတိုးနိုင်တဲ့အခက်အခဲအဟန့်အတားနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ဒီတုံကိုမက္ကဆီကိုတိုင်းဆောက်လို့ဖို့ငွေရအောင်နောက်ဆုံးချိုးဖောက်မှုဖြစ်သမ္မတဒေါ်နယ်ထရမ့်ကမြေစာလူဝင်မှုကြီးကြပ်ရေးအခြေအနေကို National Emergency အခြေအနေဖြစ်ကြီးညာလိုက်တဲ့အတွက်ကြောင့်ပြည်နယ်16ခုတို့ကသူ့ပေါ်တရားစွဲဖို့ပြင်လာကြတဲ့အတွက်ကြောင့် Trump အနေနဲ့ရှေ့ဆက်သွားရဖို့ဥပဒေဆိုတဲ့ဒိုင်းကြီးရဲ့အဟန့်တားကိုရင်ဆိုင်ရဖို့ရှိလိမ့်မလားဆိုပြီးတော့ Wall Street Journal သတင်းစာကြီးက Trump's National Emergency Declaration Will It Hit a Legal Wall ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်
China's plan to restart the Mietso Dam project in Myanmar has hit a wall.
မြန်မာနိုင်ငံမှာမြစ်ဆိုကြီးကတာစီမံကိန်းပြန်ဆဖို့တရုတ်ရဲ့အစီအစဉ်ဟာရှင်မတိုးနိုင်ပဲအဟန့်တားနဲ့ဂျုံနေရတယ်လို့ဒီပေရပါတယ်။ဥမောင်နောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ China's plan to restart the Mietso Dam project in Myanmar has hit a wall.
ခုနောက်ဆုံးတင်ပြပေးမယ် ADM အတုံးကတော့
front runner
ဖြစ်ပါတယ်ဆာလုံပေါင်းက FRUNT front ကရှိ RUNNER runner ကပြီးနေသူဖြစ်ပြီးသကုခွင့်ရဲ့လုံောက်ဒေးဘေကရှိကပြီးနေသူဖြစ်ပါတယ်ဒီတုံးရဲ့ ADM အဒေးဘေကရှင်းပါတယ်ရွေးကောက်ပွဲဒီမှာအနိုင်ရဖို့အခြေအနေအကောင်းဆုံးလူအလုတ်ခန့်ရမှာလဲအလုတ်ခန့်ခံရဖို့အလားအလာအရှိဆုံးလူကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်းစကားမှာတော့တစ်ပြေးနေသူလို့ဆိုရင်မှားပါဘူး။ဒီတုံ2020ရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတကိုစေလောင်းဖြည့်ဝင်ရောက်ရှင်ပြိုင်မဲ့အမည်စင်တင်သွင်းကြသူတွေတိုးလာချိန်မှာဗမော့ပြည်နယ်ကအထက်လူတော်မှဘာနီဆန်ဒါစ်လည်းပါဝင်တာဖြစ်ပါတယ်။2016ရွေးကောက်ပွဲတုန်းကဒီမိုကရက်ဘက်ကဝင်ရှင်ပြိုင်မှုကြိုးပမ်းခဲ့ပေမဲ့ထိုစဉ်ဟီလရီကလင်တန်ကိုရှုံ့နှိမ့်ခဲ့တဲ့အခုအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ Bernie Sanders ဟာတမန်လူဒန်းစားတွေရဲ့အကျိုးကိုလေးထားတဲ့အတွက်ကြောင့်လေသူ့ကိုလူကြိုက်များပြီးသူကြီးညာလိုက်တဲ့24နာရီတွင်ရန်ပုံငွေဒေါ်လာ6တန်းကောက်ခံရရှိတဲ့အတွက်ကြောင့် Bernie Sanders ဟာ Democrat Party ကထိတ်ကပြေးနေတဲ့သမ္မတကိုယ်စားလောင်းဆိုပြီး Atlantic ဒင်းစာကြီးက Bernie Sanders is the Democratic front runner ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတို့နဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mr. Brown our party's candidate is the front runner to win the mayor's race
ကျွန်တော်တို့ပါတီကိုစေလောင်း Mr. Brown ကမြို့တော်ဝင်ရွေးကောက်ပွဲမှာအနိုင်ရဖို့တိကျပြင်းနေသူဖြစ်တယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mr. Brown our party's candidate is the front runner to win the mayor's race
ဒီတင်ပါ English American Style American သုံးဝိစာစီမှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
a red flag hit a wall front runner
တို့ဖြစ်ကြပါလေနောက်တင်ပါခုလိုချီမျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်လလတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုကြားခဲ့ရတာပါရှင်။ VOA ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့ကျမရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါရီပြောသမျှမြန်မာအရေးသုံးသက်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတိုက်ရိုက်တွေလိုင်းဆွေးနွေးခန်းစာတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရတဲ့မြန်မာနယ်နိုင်ငံကသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာမှာကြည့်ရှုနားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်VOA American အတန်ရဲ့2019ခုနှစ်ဖေဖော်ဝါရီ23ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့လိုင်းလာမီတာ190တို့ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။အခုတော့ထုတ်လွှင့်သူမဆုမနဲ့အတူကိုအောင်ရင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။ငါကမြားဒီနေ့တည်းရဲ့လီလိုက်စီစဉ်မှာတော့ပြဿနာတွေခြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံလောက်ကနေမဲ့ခွင်လန်းနေတဲ့စိန်ခေါ်မှုတွေကိုဆွေးနွေးသွားမှာပါငပလီမာဒီဒီပတ်ထက်ချင်းပါသွားတဲ့အခမ်းအနားမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတာဝန်ရင်မှုရှိတဲ့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေဟာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်အောင်တွန်းအားပေးနိုင်တယ်ဆိုပြီးပြောသွားပါတယ်စီးပွားရေးဖွံ့ဖြိုးမှုတွေခွင်လန်းနေရရခိုင်ပြည်နယ်အခြေတဲကိုဖြေရှင်းရမှာဘလောက်ထိတွန်းအားတွေဖြစ်လာနိုင်တယ်လဲရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်ကဲဆမ်းမှုတွေရောဘာများရှိနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပြည်နိုင်ဆွေးနွေးသွားဖို့အတွက်ကိုစီးပွားရေးပညာရှင်ဦးမင်းခင်နောက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမီတို့ကိုဖိတ်ကြားထားပါတယ်ကျွန်တော်တို့ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုလေးလိုင်းမှာရောက်နေဖြစ်တဲ့အတွက်အစီအစဉ်ကိုစတင်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုအချင်းယုံသုံးသက်ချက်ကလေးတွေကြားချင်ပါတယ်အရင်ဆုံးအနေနဲ့ကတော့ဆရာဦးမင်းခင်ကျွန်တော်တို့ဒီဒေသတွင်းဖွံ့ဖြိုးမှုတွေကနေအခုဒီရခိုင်ပြည်နယ်မှာကြုံနေရတဲ့လူခွင့်ရေးပြဿနာတွေလက်နက်ကန်ပြစ်ခတ်တွေကျော်ပါဖို့ဆိုလို့ရှိရင်ဘလောက်တိုင်းတာတိများအထောက်ကူဖြစ်လာလိမ့်မယ်လို့များကျွန်တော်တို့မျှော်လင့်နိုင်မလဲဆရာ
အဲကျွန်တော်တို့ပထမဆုံးပြောရမှာကတော့ဟိုဓမ္မကြီးမှာဆွေးနွေးတဲ့အထူးအလက်ထက်ကလေးကပြောနေတာရှိတယ်ဓမ္မကြီးရဲ့ဆွေးနွေးမှုတွေလုံးဟာ26ရာခိုင်နှုန်းရှိတယ်အခြေအနေကချင်းကြီးတယ်အဲ့ဒါမဟုတ်ပါဘူးကမ္ဘာပိုင်းရဲ့လေလာရေး2014မှာလေလာကြရဓမ္မနိုင်ငံရဲ့ဆွေးနွေးမှုတွေလုံးဟာ 39.5 ရာခိုင်နှုန်းရှိပြီးတော့အခြေအနေကခိုင်ပြီးနေပါဒါပထမတော့အများပြီးထားတဲ့အချက်ပါဒါနံပါတ်1ပေါ့။ဒီဒီလိုလည်းမလို့ပတ်တယ်လို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာလူငယ်တွေစစ်တီမှာခုနကရက20လောက်ဒီမှာပြည်နိုင်ရတာ။ဆိုရင်ဒါနဲ့တခုမှာအမေရိကန်ဒေါ်လာ10 billion လောက်ရှိပါတယ်နော်။အဲ့ဒါဒီပြည်သူမှာလည်းပြည်သူမှာရခိုင်ပြည်နယ်မှာလည်းဓမ္မနိုင်ငံအတိုင်းအတာလည်းရှင်ပြီးတော့ကြီးပွားချမ်းသာလည်းဒီပါရေးပြန်ရရှိနေရှိပါတယ်။ဒါတော့ဒီဒီဒီရခိုင်ပြည်နယ်ရဲ့အခြေအနေဟာဒီဒီဒီအခြေအနေကတိုးတက်လာတဲ့တက်တလာတွေတစ်ခုချင်းတစ်ခုချက်တိုးပြီးကျွန်တော်တို့ရေဆိုင်နေရတယ်ကရခိုင်ပြည်နယ်ကိုဟာဒီနည်းနဲ့မှုဖိတ်ခေါ်လာကြပါရင်းနှီးမြှုပ်နှံကြပါဆွေးနွေးနဲ့အခြေတစ်ခုရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်မှုအခုလည်းဒီကြောက်ဖြူရှင်လက်စင်စကားစနေလေးဒါကိုလည်းကျွန်တော်ဒီနေ့တည်းပဲလို့ခါရီဒီကျွန်တော်မှရှိနေတယ်ရှိတယ်။ဒီမလေးရှိတယ်။ဟုတ်။ဒါနဲ့ကျွန်တော်ရခိုင်ပြည်နယ်ရဲ့ကျေးမြေတွေလူမျိုးစုဝါရေးနယ်ရဲ့တရားရီယာတစ်ခုချင်းပြီးတော့ဟိုစက်သေးလာတဲ့အခြေအနေကိုရောက်တယ်ဆိုတော့ဟုတ်။ဟိုသွားကြတယ်လည်းလို့ဖြစ်တယ်မျိုးကြလေးရည်နဲ့ဖြည့်ရှင်းမှုရခိုင်ပြည်နယ်စုဝါရေးလူမျိုးစုတွေတက်ဆိုင်ပြီးပြည်လို့တော့ပြောရစေတယ်ဟုတ်အားရကြာမမြင်လို့ပါဘူးတက
ယ်ဟုတ်ကဲ့တကယ်တော့ဒီရခိုင်ပြည်နယ်ဆိုတာဒီဟိုစွန့်ရင်တို့ကုန်ထုတ်လုပ်ငန်းတို့ဒီခီးစွာလုပ်ငန်းတွေအတွက်စီးပွားရေးအခြေခံကောင်းနေတကယ်တော့ရှိနေမိတာပါဒါပေမဲ့လည်းဒီဟိုဖွံ့ဖြိုးမှုကဆရာပြောလို့ဆိုရင်အနေဆုံးတော့ဖြစ်နေတယ်တကယ်တော့စစ်စိုးကဆက်ဆက်ကစီမံခန့်ခွဲမှုကြောင့်ပဲပြောပေါ့နော်တနင်္ဂနွေလို့ဒီလိုစီးပွားရေးနှိမ့်ချခဲ့တဲ့အထက်မှာရခိုင်ပြည်နယ်ကအခုလိုနှိမ့်ချဆုံးဖြစ်နေရတာဟောအဓိကအခြေခံကြောင်းရင်းနေတာဘာကြောင့်လဲဆရာ
အခြေခံကြောင်းရင်းပြောမယ်ဆိုရင်တော့ကိုယ်ကအမှန်မြန်မာနိုင်ငံဟာဒီအစားတည်းဟလာရင်းမြစ်တွေရှိနေတဲ့အချိန်ကဖွံ့ဖြိုးခဲ့ရင်းနဲ့အခုအင်တာနက်ကြသွားနေဆိုရင်မြန်မာနိုင်ငံအတွင်းမှာနောက်တစ်ခေတ်ခုနကမြန်မာနိုင်ငံကျေးဇူးအသေးစားလေးကြနေတဲ့ဒေတာဟာရခိုင်ပြည်နယ်ပါပဲဒီချိန်ကရခိုင်ပြည်နယ်ခုံရွေးကြတာလေးလည်းရှိနေတယ်။ဒါရီကလည်းဟိုကျွန်တော်တို့ဒီကိစ္စတွေပေါ့လေကိစ္စတွေခိုင်အစိုးရကျင်းတော့ဒီစစ်ပြောဟိုလက်ထက်စစ်မှာရခိုင်ပြည်ကအတော်လေးကိုဟို ဟိုရှိနေရှိခါရလေလို့ပဲကျွန်တော်ပြောအောင်ပါမို့နော်ပြောအဲ့တော့ရခိုင်ရဲ့ဟလာဟိုလက်မှတ်စတဲ့ခြေကစောင်းနော်ကွန်ပျူတာတည်းကြီးဟာနော်တကယ်ထိပြောလုပ်ခဲ့တာဟိုမရှိတဲ့အတွင်းကျွန်တော်တို့ဟလာဒီရောက်ဖက်ကမွတ်စလင်တွေကိစ္စတွေနဲ့ဟလာတဖြည်းဖြည်းဟိုကျင့်ကြံရှိပြီးပြည့်စုံခံရတဲ့အခြေအနေဟာအခုလိုတဖြည်းဖြည်းခိုင်ရဲ့ဟိုပြည်ရောဟိုစည်ရလာတဲ့အခြေအနေကိုဟိုမျိုးဆက်ကူကတ်ကူပေါ့နော်ကျွန်တော်တို့ဖြစ်လာတဲ့လူချစ်ပေါင်းယူဆပါတယ်
ဟုတ်ကဲ့ဆရာဆိုတော့ဒေါက်တာမေရဲ့သဘောထားအကနေကျွန်တော်တို့ဒီရခိုင်ပြည်နယ်မှာစီးပွားရေးအရနောက်ပြီးဖွံ့ဖြိုးရေးအရတိုးတက်မှုတွေကကျွန်တော်တို့လက်ရှိဖြစ်နေတဲ့လူခွင့်ရေးပြဿနာတွေလက်နက်ကင်ပြိပခတ်တွေကိုရောပါဖို့အတွက်ဘယ်လောက်တိုင်းတာတိထောက်ကူဖြစ်လာနိုင်မလဲလို့မျှော်လင့်ထားတယ်ခင်ဗျာ
အာဟုတ်ကဲ့ရှင်ဒီပုံမှာကြာလို့ရှင်ဒီမအနေနဲ့ဒီဟိုကျမတို့ရဲ့ရခိုင်ပြည်နယ်ရဲ့စီးပွားဖွံ့ဖြိုးတိုးတက်မှုဆင်းရဲမှုတက်မှုကိုအဲကျမတို့ပြောရမယ်ဆိုလို့ရှိရင်တော့အခိုင်ပြင်းတွေကနှစ်ပေါင်းများစွာလက်မျိုးရှုခံရတယ်ဆိုတော့အမှန်ကဲပါအစိုးရဆက်ဆက်အခိုင်ပြင်းတွေကိုပြင်းတဲ့တစ်ခုဖြစ်သတ်မှတ်ခဲ့ပေမဲ့ပြင်းတဲ့တစ်ခုမှရှိရတဲ့ကျန်တဲ့လက္ခဏာတွေကိုဖြစ်စည်းမပေးခဲ့တာအစိုးရများရဲ့ချုံးချက်ပါဒါကနေပြီးတော့နံပါတ်1အဲတစ်ခုပါနောက်တစ်ခုကပါလဲဆိုလို့ရှိရင်အခုလူခွင့်ရေးချုပ်ပေါင်းမှုတွေရှိလာတယ်အဲလက်နက်ကင်တပ်ဖွဲ့တက်ခတ်မှုတွေရှိလာတယ်လို့ပြောတာအခုမှရှိရပါဒါရှိရနေလို့ကျမတို့ကနေပြီးတော့ဒီ9မိနစ်တောင်မှမရှိသေးပါဘူး။ဟိုဒါကြောင့်မလို့ဒီအကြောင်းအခြေခံအကြောင်းရင်းတရားကဘာလဲဆိုလို့ရှိရင်အုတ်ချုပ်သူများရဲ့အဲဆက်တောက်စွာအဲခံကြည့်သူလူထုပေါ်မှာနေပြီးတော့မျက်တောက်စွာမဆက်ဆံခဲ့တဲ့အရလက်တွေဖြစ်ပါတယ်။အဲ့ခဏဒီနေ့ကတရားစာရတွေပေါ်များတယ်ပြီးလို့ရှိရင်ပင်လယ်ရင်ကြီးထပ်ပေါက်ရှိတယ်ကမ္ဘာမှာဆိုလို့ရှိရင် trade လုပ်တဲ့နိုင်ငံတိုင်းမှာကြည့်လိုက်ပါထပ်ပေါက်ရှိတဲ့မြို့တွေကဆိုလို့ရှိရင်နယူးယောက်ကိုပြောမလားဟိုချီကာဂိုပြောမလားအဲကျမတို့အနည်းဆက်ဆုံးနေပြီးတော့ဒီစင်ကာပူကိုပြောမလားဟိုဒီလိုထပ်ပေါက်တွေကခိုင်ပိုင်ဆိုင်ထားတာပါဒီလိုမျိုးပိုင်ဆိုင်ထားတဲ့တဘာဝကပေးထားတဲ့နေပြီးတော့တရားစာရနဲ့တဘာဝရဲ့ဖြစ်တည်မှုကိုအစိုးရဆက်ဆက်လေ့လာရှုတဲ့အခါမှာအဲခိုင်ပြည်နယ်ကဆင်းရဲဒဏ်ပဲမကောင်းပဲနဲ့ဆင်းရဲဆင်းရဲနေရပါဒါကြောင့်မလို့တကယ်တမ်းကြားလို့ရှိရင်ခိုင်ပြည်နယ်ဒီအဲဆင်းရဲခြင်းကိုရောက်သွားတဲ့အတိတ်အကြောင်းရင်းကအုတ်ချုပ်သူများရဲ့အပြစ်ကိုကင်းမအောင်အုတ်ချုပ်သူများရဲ့လေ့လာရှုမှုရဲ့စီမံခန့်ခွဲမှုဟိုဒါလွဲမတာမဟုတ်ပါဘူးစီမံခန့်ခွဲမှုမှာတမင်တကာကိုနေပြီးတော့ခိုင်ပြည်နယ်ကိုဟိုလေ့လာရှုခဲ့တယ်ခရုမစိုက်ခဲ့တာတခိုင်ပြည်နယ်မှာပိုင်ဆိုင်တဲ့ဒါကျမဟိုအပြုတ်သဘောမမြင်တဲ့အမြင်နဲ့ကြည့်တာမဟုတ်ပါဘူးကျမအတက်နိုင်ဆုံးအပြုတ်သဘောအကောင်းဆုံးနဲ့ကြည့်တည်တိုင်းတော့မှဒီစက္ကလုံတွေကတိုက်ကိုဟိုအပြုတ်နေတဲ့တုံးတုံးတဲ့အုံုံဖြစ်ပါလိမ့်မယ်ဒါကြောင့်မလို့ဟိုကျမတို့ခိုင်ပြည်နယ်ဒီဆင်းရဲဖို့မတင်ပါဘူးသိရဖို့မသိရအောင်လေတဘာဝကပိုင်ဆိုင်ထားတဲ့တရားစာရရရှိတယ်လူသားတရားစာရရှိမယ်တဘာဝတရားစာရရှိမယ်ဒါတွေကိုစီမံခန့်ခွဲဖို့အစိုးရဆက်ဆက်ပြက်ကွက်ခဲ့တာပါဒီဆက်ပြက်ကွက်မှုကလည်းနှစ်ပေါင်း80ကျော်ရှိလာခဲ့ပြီဒါဝင်နေပြီးတော့ဒါပထမဆုံးရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဒါလမ်းပွင့်လာတယ်လို့ကျွန်တော်ဆိုနိုင်ပါမယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီလိုကိုရင်းနှီးမြှုပ်နှံမှုတို့ကိုကစီမံခန့်ခွဲမှုဟိုဒီအားနေခဲ့တယ်ဆိုတော့ဆက်ဆက်ဆရာဦးမင်းခင်လည်းထောက်ပြပါရယ်ဒေါက်တာဦးမင်းလည်းထောက်ပြပါရယ်ဆိုတော့ကျွန်တော်တို့ဒါဒီတိုင်းသာဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုအစ်စ်တွေကိုကျွန်တော်တို့ကမျှော်လင့်နေမယ်ဆာရှိပြီးသားတွေကိုစနစ်တကျစီမံခန့်ခွဲပြီးလုပ်သွားမယ်ဆိုရင်ရောရခိုင်ပြည်နယ်ကဟိုတိုးတက်နိုင်တဲ့အလားအလာရှိနေသလားဒေါက်တာဦးမင်း
ဟုတ်ကဲ့ရှင်ကျမတို့ခံပြီးညတိုးတဲ့စင်ခိုချက်တွေရှိတယ်လို့ဒီစင်ခိုချက်တွေကိုရင်ဆိုင်ရလို့ရှင်အခွင့်အရေးကောင်းကြီးကြီးရရှိလာမှာဖြစ်ပါတယ်ဒါပေမဲ့အဓိကအဖြစ်ရခိုင်ပြည်နယ်မှာလည်းအားနည်းချက်တွေရှိပါသေးတယ်အဲ့ဒါပါလဲဆိုလို့ရှင်ကျမဆိုးဆိုးကတင်ပြခဲ့တယ်လို့စဉ်းစားတယ်လို့ပဲကျမတို့နှစ်ပေါင်းများစွာလေ့လာရှုတဲ့အထက်မှာပညာရေးလက်ပါပါတယ်ကျမတို့စီးပွားရေးတစ်ခုကိုစတင်တည်ထောင်လုပ်မယ်ဆိုလို့ရှင် Bear Investor ဆိုပါ Bear FTM ဆိုဘယ်ဒီတွင်ကနေပြီးတော့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းမဆိုအခုကြည့်မယ်ဆိုလို့ရှင်သူတို့မှနေပြီးတော့ကပ်ပြီးတဲ့ရှိပြီဆိုလို့ရှင်သူတို့လေဘာနဲ့လမ်းလေဘာဒါကိုကြည့်မှာပါသူတို့ရခိုင်ပြည်နယ်မှာနေပြီးတော့လေဘာကိုလည်းအဆင့်မြင့်တင်ရမှာပါကျွန်တော်တို့ skill လေဘာလိုအပ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဟိုဆောင်ရွက်ရမယ့်ကိစ္စတွေမှာနေပြီးတော့ဒီကျွန်တော်တို့လမ်းရှိပါတယ်နေရာဒေသရှိမယ်ဒါပေမဲ့လေဘာရှိတယ်လေဘာကိုမှ skill လေဘာဖြစ်ဖို့တည်းကျွန်တော်တို့မြင့်တင်ရမှာပါနောက်ကကပ်ပြီးတဲ့တမားတွေမညလာဖို့လိုပါတယ်ပြည်တွင်းထဲမှာနေပြီးတော့ကပ်ပြီးတဲ့ရင်းနှီးမြှုပ်နှံမှုတွေရှိပေမဲ့အတခုကဘာမရှိခပါနဲ့ရှင်ဖို့ဆိုလို့ရှိရင်ဘာမရှိဘူးဆိုလို့ရှိရင်ဒီမှာ technology မရှိပါဘူးရင်းနှီးမြှုပ်နှံသူမှာဒီ land level capital နောက်ဒီ technology မရှိဘူးဆိုလို့ရှိရင်ခပါနဲ့ရှင်ဖို့ကမလွယ်ပါဘူးဒါကြောင့်မလို့နေပြီးတော့ရှိတဲ့အရင်းကြီးတွေကိုရှိတဲ့လူသားစာကိုမြင့်တင်ဖို့ဆိုပြီးတိုင်းကျမတို့မှာ scale level ဖြစ်ဖို့အတွက်ဒါမြင့်တင်ဖို့ကဏ္ဍတစ်ခုလိုပါအောင်မယ် လန်တခုကလွယ်လို့ရှိရင်ကျန်တဲ့အရာတွေတို့ခန့်ပြီးနေပါဝင်မြန်မာတိုင်းငံလုံးမှာဖြစ်စည်းဖို့တော့မဖြစ်မနေဒီပြည်ပြည်ပြည်ပပစီဝါရေးလုပ်ငန်းရှင်များရော investor တွေရောဟိုဒါတွေကိုနေပြီးတော့အခြေချအောင်စပြီးတော့စီမံရမှာပေါ့ဒါကြောင့်မလို့စီဝါရေးလုပ်ငန်းကိုစတင်လှုပ်ဆောင်မယ်မြန်မာနိုင်ငံမှာအဓိကအရေးပါတဲ့အဲကျမတို့ land ရှိပေမဲ့နေပြီးတော့ capital အားနည်းပါမယ်။နောက်က labor ရှိပေမဲ့လည်းကျမတို့ skill labor ဖြစ်ဖို့တင့်တင်ရပါမယ်ရှင်ဟုတ်ကဲ့
။ဟုတ်ကဲ့။ဆိုတော့ဟိုကျွန်တော်ဆက်ဆော့မေးခွန်းလဲကျွန်တော်ပြန်ခောက်ချင်ပါတယ်။ဆိုတော့ကျွန်တော်တို့လက်ရှိအခုဒီပြီးခဲ့တဲ့ ngapli မှာချင်းပါသွားတဲ့အခမ်းအနားဆိုရင်တော့ယင်းနှမျိုးနံမှုအစ်တစ်ပြည်တွင်းပြည်ပအစ်တစ်ထက်လာပြီးလုပ်ဖို့ဆိုပြီးတော့အဓိကဆွဲဆောင်မှုရည်ရွယ်ပြီးတော့ချင်းပါသွားတာပေါ့လေ။ဆိုတော့ဒီလိုအစ်တစ်တွေကိုကျွန်တော်တို့ညှော်နေမယ်စားလက်ရှိရှိနေပြီးတဲ့ဆက်ဆော့ဆရာဦးမင်းခင်လည်းပြောသားပါတယ်။တကယ်တော့ယင်းနှမျိုးနံမှုပမာဏရခိုင်ပြည်နယ်မှာတော်တော်ကြီးမားမားရှိနေပါတယ်။ဆိုတော့ဒါရီကိုပဲကျွန်တော်တို့ကစိတ်တရားစီမံခန့်ခွဲပြီးလှုပ်သွားမယ်ဆိုရင်ရောရခိုင်ဒေသဖွံ့ဖြိုးရေးမှာအထောက်အကူဖြစ်လာနိုင်လား
။ဟုတ်ကဲ့ရှင်ကျမတို့ကဒီရခိုင်ပြည်နယ်မှာနေပြီးတော့ဟိုအရေးကြီးတာကကျမမြင်နေရတာကပါလဲဆိုလို့ရှိရင်ဒီတိတ္တထင်ရှားတဲ့ရင်းနှီးမြှုပ်နှံမှုကဥမာအပြည့်ဒီအစိုးရကနေပြီးတော့ပြည်ချက်တဲ့အစိုးရကလည်းလုပ်ခဲ့တယ်ဒီအစိုးရတက်ခဲ့မှလည်းဆက်လက်လုပ်နေမယ်ဆိုပြီးတော့ဥပမာတစ်ခုပြရမယ်ဆိုလို့ရှိရင်ပုံနှံကျန်းစီဝါရေးစံပုံစံဆိုတာနဲ့ပတ်သက်ပြီးတော့ဟိုကျမတို့ဟိုထက်ထဲဝင်တကယ်ဟိုအကောင့်ထဲပေါ်လာအောင်အကောင့်ထဲမပေါ်ပါဘူးဆိုတော့ကျမတို့မှာကနေပြီးတော့လုပ်ငန်းတစ်ခုကိုတည်တည်ချာချာဟိုဒီအလုပ်လုပ်မယ်တဲ့ရောကြအောင်ဒီလိုရှင်ဒီစီးပွားရေးသမားတွေကလည်းစပြီးတော့အခြေတည်အောင်နေပြီးတော့ဒီဆုံးဖြတ်ထားတဲ့လောက်ထားတဲ့အလုပ်တွေကိုရုံလုံးပေါ်အောင်လုပ်ရမှာဖြစ်ပါတယ်။ဟိုဒါမှမဟုတ်ကနေခုနလိုမျိုးအစ်စ်အစ်စ်နေလာမယ်ဆိုလို့ရှင်ကျွန်တော်တို့ရှင်းမှာအဆောင်တွေဟောင်းတွေရှိမှာပါ။လုံးနဲ့စောက်နေပြီးတော့ရုံလုံးပေါ်အောင်ဆောင်ရွက်ရမှာပါ။ဒါဝင်လည်းလိုအပ်တဲ့ဆက်ကအစိုးရဆက်ကဆိုလို့ရှင်အစိုးရကအထောက်ပံ့ပေးရမှာဖြစ်ပါတယ်။နောက်တစ်ခုကနေပြီးတော့ကျွန်တော်တို့ဒီ SMB လုပ်ငန်းတွေကိုနေပြီးတော့ခုနပြောသလိုရုံလုံးပေါ်အောင်ကျွန်တော် SMB လုပ်ငန်းများဆိုလို့ရှိရင်တော့ပြည်သူတွေအထူးသဖြင့်နေပြီးတော့ဒီ capital နဲ့တဲ့ပြည်သူတွေချင်းကပ်ဖို့ဟိုဒီလုပ်ငန်းဆောင်တာအဆင့်ဆင့်တွေကနေလို့ကြောက်ခဲ့ရတာဒီများပါတယ်။ဟိုဒီအတားအဆီးကိုလျှော့ဖို့လိုပါမယ်ရှင်။အဲဒါကြောင့်မလို့နေပြီးတော့ဒီရှိနေပြီးသားလုပ်ငန်းတွေကိုရှင်းရှင်းညွှန်ညွှန်မှုတွေကိုအစိုးရအနေနဲ့ထက်ကရောအကောင့်တရုံလုံးပေါ်အောင်ထည့်ဖို့လိုအပ်တယ်လို့ပဲဒီကနေပြီးတော့ဒီ PPP လောက်ရမဲ့လုပ်ငန်းဆိုလို့ရှိရင်လည်းအစိုးရအနေနဲ့တွန်းအားပေးဖို့လိုပါမယ်
။ဒါ
ဖြစ်ဆိုကျွန်တော်တို့နိုင်ငံကဖွံ့ဖြိုးတည်တဲ့နိုင်ငံမဟုတ်သေးတဲ့အခါကြလို့ရှိရင်တော့အစိုးရရဲ့အဆက်တလန်းကဒီ government and organic intervention တချို့တွေလိုပါအောင်မယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဆွေးနွေးဖို့အတွက်ကိုယ်တိုင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရှိတယ် email ပေးပို့ထားတာလည်းရှိပါတယ်အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလှည့်ပေးခြင်းပါတယ်တူဦးကတော့ကိုရင်ကြီးစံတော်ပါတာပါကိုရင်ကြီးစံတော်ပါတာဆွေးနွေးခြင်းနာမင်းမြင်နေတာရှင်ဆွေးနွေးမင်းမြင်နိုင်ပါတယ်အဲ
တရားတွေလည်းမဆီရရေးစီမံခင်းကြီးတွေလည်းမဆိုးတော့ဗျာကျေးဇူးပါတယ်နော်ဒါပေမဲ့ဥပဒေကမတရားသေးတော့တိုင်းရင်းသားတွေဒေသတွေမှာဘယ်လောက်ပဲစီးပွားရေးလုပ်နေတာမို့တိုင်းရင်းသားတွေအတွက်ခံစားချက်ကနည်းနည်းလေးတော့ရှိမှာပါဒါကတော့ NDI ကဥပဒေကိုဘယ်လောက်ပြင်ပနိုင်မလဲဆိုတာက NDI ဆက်တော်ရဲ့အစွမ်းအစနဲ့ဆက်ဆိုင်ပါလေဗျအတော့ဆင်းနေတာဆက်စီးရေးလောက်တင်ကဒေါ်စောစုကြီးကြီးကြီးကတည်းကရှိပါတယ်တိုင်းရင်းသားတွေမိမိတို့ကံကြမ္မာကိုမိမိတို့မဖတ်တီးနိုင်လေနဲ့မြန်မာနိုင်ငံဒီမိုကရေစီမရနိုင်ဘူးလို့ဆိုပြပါတယ်နော်မှန်ပါတယ်ဆိုလိုက်ရပြီနောက်ပိုင်းအနေ၆၀တက်တာမှာပေးတဲ့ဒေတာတွေမှာ ultimately ဘာမှတိုးတက်ကြတာမရှိပါဘူးနော်
ဟုတ်ကဲ့ပါဆိုတော့ကျွန်တော်တို့နောက်တူကိုလည်းလှည့်ပေးခြင်းပါတယ်ဥကျော်တောင်ဖြစ်ပါတယ်ဥကျော်တောင
်ဒါကတော့လည်းဒ
ီကဥကျော်တောင်ဆွေးနွေးခြင်းနာမင်းမြင့်နာရှင်လည်းဆွေးနွေးမင်းမြန်လို့ရပါတယ
်ဟုတ်ကဲ့ပါဟိုကျွန်တော်လေးဟိုမင်းမြန်ရှင်တယ်ဆိုတာတဲ့ဟိုကျွန်တော်ရဲ့အမြင်သဘောထားကိုနည်းနည်းဆွေးနွေးခွင့်ပြုပါဟိုကျွန်တော်တို့ဟိုတက်ပြီးဒီပြီးကျန်လေတီ၆တဲ့ကာလတစ်ခုကိုအခြေခံကြကြမတော်ပင်နဲ့ဟိုဝိညာဉ်မှာဘာဖြစ်ပါဒီတတိဘာလုံးမယ်ဆိုတဲ့အပေါ်ရန်ကြာအနေထားမျိုးကျွန်တော်ပြည့်မြင်ရတယ်ဒီဘတွေ့ကြုံရပေါ့လေဟိုအဓိကကကျွန်တော်တို့နိုင်ငံကိုဟိုသမယောကြဟိုစိတ်ကျိုးရနိုင်ငံကနေပြီးတော့စက်မှုနိုင်ငံဆိုပြီးတော့ပြောတယ်သို့တော့ဒီနေ့ဒီရှင်ပြအဲ့ဒါတွေဟာအစိုးရချက်ချက်ဘာမှအကောင့်စမပေါ်နိုင်ခဲ့ဘူးဆိုတော့ဒီရခိုင်ပြည်နယ်စီးပွားရေးအတွက်ရည်မှန်းပြီးတော့ဟိုအစိုးရကဟိုပြောတယ်နောက် ဟိုဘတော့ချောက်ပြူအစီအစဲကိုပို့ပြီးပြီးတော့မှဘတော့ရှင်နေသွင်းနေလဲဆိုရင်ဟိုချောက်ပြူအစီအစဲကဘေးမင်းမမတည်သေးဘူးဟိုတော့တွေတောင်းတွေဒီရောက်တော့တွေဟိုရောင်းဝယ်တွေနဲ့ဟိုကျော်ချစ်ရတမျိုးနောက်ကတမျိုးနဲ့အမျိုးမျိုးကြီးပဲဖြစ်နေတယ်ဒါဆိုကဒီဟိုဒီလိုတော့ကိုယ်တော်ကြီးတော်ထုတ်မေပြောသလိုကျွန်တော်တို့မှာဒီအရှိခံကြတဲ့ဟိုမီးတို့လမ်းတို့ဟိုဟိုတခြားသောဗန်စနစ်ဆိုတာတွေတော့ဟိုကြည့်ကြပါလိမ့်တယ်ထားလိုက်ပါအောင်တို့လို့ကြည့်ရခိုင်ပြည်နယ်ကိုဟိုရော့အင်းတို့လုပ်ဖို့နေနေတာလားလက်ရှိအခြေအနေမှာရခိုင်ပြည်သူတွေရခိုင်ပြည်မှာထွက်တဲ့အပင်လေကြီးနားမှာနေတဲ့ဒေသကလူတွေငပိငချောင်းနဲ့ငရုတ်ကြီးတွေကိုဖိုင်နိုင်ငံနဲ့ဗမာပြည်ကမှာပြီးတော့စားနေရတဲ့အခြေအနေဒါပကတိအခြေအနေပါဆိုတော့ကျိုးမတောင်ကြီးတစ်ခုလုံးဆိုတာလည်းပဲကြောင်တလင်းတွေခါပြီးတော့အဲ့ဒီမြေတွေကိုတော့ဘသူတွေပိုင်ဆိုင်ထားတယ်လေဆိုတဲ့အခြေခံတကယ်ကိုကြားတဲ့ပိဿတွေခုပါတယ်ဒါနဲ့နောက်တစ်ခုဟိုတက်တက်ဖြစ်တဲ့ဒေဝိတ္တရဲ့အခြေခံအကြုံကတဘာဝပန်းဝန်းကျင်ကိုအချိန်မီမထိမ့်သိမ့်ဖို့အတွက်ဥပမာတဘောကနိုင်ငံတကာဤပညာနဲ့ထုတ်လုပ်တဲ့အဲဟုတ်တယ်ဟိုဥမာဟိုမိခံအောက်လိုပဲဆိုဆိုရေပေါ်အောက်လိုပဲဆိုဆိုအဲ့ဒါတွေကိုနိုင်ငံနဲ့အပွင့်ရခိုင်ပြည်နယ်ပါဝင်မှာဒါကိုပဲသုံးရမယ်ဒါဒီသဘာဝပတ်ဝန်းကျင်ရောစွမ်းရင်ကုန်ကြမှုရောကုန်ကြစီရောအကုန်လုံးသက်သာစီတယ်ဆိုတာကိုအစိုးရမှာဟိုမူဝါဒတစ်ခုအနေနဲ့ချထားတာမတွေ့ရသေးဘူးဆိုတော့အခြေခံအားဖြင့်ကတော့ဒီအဓိကကျတဲ့အကြောင်းအရာတရားတွေမပါဘဲနဲ့ဘာလို့လို့ဘာဆန်းတာတော့မယ်ရခိုင်ပြည်ကြီးမှာဒါတွေလုံးလိုက်ပါဆိုပြီးတော့ဘုံမပြည်လေးဖြစ်လာကြအကြောင်းမရှိလို့ရခိုင်ပြည်မှာလည်းဖြစ်လာမယ်မဟုတ်ဘူးလို့ကျွန်တော်ဆွေးနွေးရှင်လေးက
ဟုတ်ကဲ့ကျေးဇူးပါဆွေးနွေးပေးတာဆိုတော့ကျွန်တော်တို့ဒီပါဝင်ဆွေးနွေးဖို့ကျွန်တော်တို့အီးမေးလ်နဲ့ဆွေးနွေးထားတဲ့ပုဂ္ဂိုလ်လေးရှင်းနေပါသေးတယ်အရင်ဆုံးစာတစာကတော့ဥစိန်မောင်ရဲ့စာပါမတ်စုမွန်ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်ဟာဖွံ့ဖြိုးမှုနှေးကွေးနှိမ့်ချနေတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ဒေသ
ကရခိုင်ပြည်မှာလည်းဖြစ်လာမယ်မဟုတ်ဘူးလို့ကျွန်တော်
ထားပြောဆိုနေကြပါတယ်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့ဒေသခံ
တွေ
ပေါ်လာနေကြပါတယ်နိုင်ငံတော်အစိုးရရဲ့ရခိုင်ပြည်နယ်အပေါ်ဖွံ့ဖြိုးရေးကြိုးပမ်းပေးမှုတွေနည်းပါးနေလို့သူတို့ကိုအလေးထားအရာသွေးပြီးတော့ဂရုစိုက်ဆောင်ရွက်ပေးဖို့လိုလားနေကြပြီးတော့မကျေနပ်မှုတွေနဲ့အပြစ်ဆိုနေကြပါတယ်အခုနိုင်ငံတော်အစိုးရကဂရုစိုက်အလေးထားပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်စီးပွားရေးကဏ္ဍကနေကြိုးပမ်းဆောင်ရွက်မှုအစီအစဉ်ချမှတ်ဆောင်ရွက်ပေးတော့မှာဖြစ်ပါတယ်။နိုင်ငံသားယဉ်ကျေးမြုပ်နှံသူတွေကိုရခိုင်ပြည်နယ်မှာစီးပွားရေးလုပ်ငန်းကြီးများအခြေစိုက်ထူထောင်ကြဖို့ဖိတ်ခေါ်ပေးနေပါပြီ။ဒီအစီအစဉ်ဟာရခိုင်ပြည်နယ်သားများအဖို့မိမိတို့ရဲ့စာနာကိုဖြည့်ဆည်းပေးမှုလို့သဘောထားရှုမြင်ပြီးလိုလိုလားလားနဲ့လက်ခံဝိုင်းကူဆောင်ရွက်ကြဖို့လိုပါတယ်။ဒို့မှသာအစီအစဉ်တွေချုံးမွေအောင်မြင်ပြီးတော့ပြည်နယ်ဖွံ့ဖြိုးလာမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ခံကြိုးဆိုကြောင်းစာနာထုတ်ဖော်ပြသကြပါသဘောထားတွေကိုထင်ရှားအောင်ထုတ်ဖော်ပေးကြဖို့လိုပါတယ်။ဒီလိုလုံဆောင်မှုမပြုဘဲနဲ့အစိုးရကိုမကျေနပ်စိတ်တွေနဲ့ကန့်လန့်လုပ်နေကြရင်တော့မိအေးနှခါနာတဲ့ဂိမ်းပဲစိုက်ပါလိမ့်မယ်။အကျိုးခံစားရမှုတွေနဲ့နာဆုံးရှုံးရပါလိမ့်မယ်ဆိုတာကိုသိရှိကြဖို့လည်းလိုပါတယ်။ပြည်သူညီရင်အခက်ခဲအကြက်တဲတွေကိုကြော်လွှားနိုင်မှာဖြစ်ပါတယ်။ရခိုင်မျိုးသားပါတီနဲ့အေအေတို့ဟာနိုင်ငံရေးအရာမိတို့ပင်သဘောထားချင်းနေစေကြစေကားမူအခုစီးပွားရေးအရာအကျိုးဖြစ်စေမဲ့လှုပ်ဆောင်မှုများကိုစီးပွားရေးအမြင်နဲ့ပဲသုံးသပ်ပံ့ပိုးကူညီကြရမှာဖြစ်တယ်လို့ဆိုချင်ပါတယ်။နောက်ဖြစ်လာမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထဲမှာဒန်းတူရေတူရလာမဲ့အကျိုးတရားတွေကိုသဘောထားကြည့်ပြီးကြိုးကြောင်းဆင်ခြင်တုံတရားနဲ့အခုကတည်းကလက်ခံဆောင်ရွက်ကြဖို့လိုအပ်နေကြောင်းတိုက်တွန်းဆွေးနွေးလိုပါတယ်။ဒါကြောင့်အခုချမှတ်ဆောင်ရွက်မဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်ဆောင်ရွက်မှုအောင်မြင်ရေးဟာရခိုင်ပြည်သူများကအမြင့်ကျယ်ကျယ်နဲ့မိမိတို့ရဲ့ဆန္ဒပြည့်မြောက်ရေးကိုဥစ္စာရင်လိုဥစ္စာရင်ခဲကူညီလှုပ်ဆောင်ဖို့အပေါ်မှာမူတည်နေပါကြောင်းဆွေးနွေးတင်ပြလိုက်ရပါတယ်ခင်ဗျားလို့ရေးထားပါတယ်ရှင်။
ကျေးဇူးပါမိတ်လာမျိုးကဦးစိန်မောင်ရဲ့စာပါနောက်စာတစ်စာကတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
အောက်ချွေးအာနာပြေဝမရှိတဲ့အပြင်အရင်စစ်အစိုးရတွေရဲ့ပုံနှိမ်မြင်တာမှုမရှိတဲ့ပြည်ပရင်းနှီးမြှုပ်နှံမှု
ကို
ပြင်ဆင်ပြည့်စုံပ
ြသောဆွေးနွေးတင်ပြလိုက်ရပါတယ်ခင်ဗျားလို့ရေးထားပါတယ်ရှင
်ကျေးဇူးပါမိတ်လာမျိုးကဦးစိန်မောင်ရဲ့စာပါနောက်စာတစ်စာကတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
အောက်ချွေးအာနာပြေဝမရှိတဲ့အပြင်အရင်စစ်အစိုးရတွေရဲ့ပုံနှိမ်မြင်တာမှုမရှိတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပြင်ဆင်ပြည့်စုံပြောင်းလဲလုပ်ကိုင်နေရတာကြောင့်ဒေသခံပြည်သူတွေမျောလင့်သလိုအကျိုးရလဒ်ကောင်းနေချက်ချင်းမခံစားကြရတဲ့အပေါ်အမျိုးသားရေးလှုပ်ရှားသူတွေရဲ့ Lumioe Mondimune, Kuan Piatangwe Yashi, Loshamuriha, Chimare, Saint Kamuri, Yusami Bar, Yes, Soyari, Poneman, Amumashida, Biba Yeni Miona Murigo, Pinsin Pisa, Pianet Loka, Niara, Dizagan Pidri, Mionet, the Lok, Juyala County, Chechem, Makanzaja, Po, Mudai Loshaduri, Lumioe Mondimune, Kuan Piatangwe Yashi, Loshamuriha, Chimare, Saint Kamuri, Yusami Bar, Dame Yakain Diza, Dinye Pumutu, Yego, Tawan Utare, Mesuha,
ဒီသားမင်းမှာဒီရမယ်အကျိုးမြတ်တွေအရင်းမြတ်တွေပေါ့လေခွားဝေသုံးဆွဲအပိုင်းတွေဆွေးနွေးသွားတာတွေရှိရောဒါနဲ့ပတ်သက်လို့စောစောရှိခိုင်းမှလည်းဆွေးနွေးသွားကြတဲ့ပုဂ္ဂိုလ်ကပြောနေတာတစ်ခုကတော့ဒီဒေသမင်းမှာဒီရမယ်အကျိုးမြတ်တွေအရင်းမြတ်တွေပေါ့လေခွားဝေသုံးဆွဲအပိုင်းတွေဆွေးနွေးသွားတာတွေရှိရောဒါနဲ့ပတ်သက်လို့ဆရာဦးမင်းခင်ကိုအရင်ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီ
ခလာလုံးဆောင်လေကတဖြည်းဖြည်းနဲ့ပြန်လဲလာကျွန်တော်တို့ဟိုပြည်တွေကလူတွေကလည်းအခုဟိုလာနိုင်ငံတကာကအများကြီးသိလို့ကဒီဆက်သွားလိုက်ကြတယ်အဲ့လိုပဲရောက်ဖက်မှာလည်းဒုက္ခတွေခလုံးပေးလို့အချင်းဆက်ပြီးပြည်တွေလည်းဆက်သွားလိုက်ကြတယ်အခုဒီခိုင်းပြည်တွေမှာကျွန်တော်တို့ဒီတကားချိတ်ဖို့တောင်မှဒီမြေကားလည်းရှိတဲ့အချိန်ကိုရောက်သွားပြီကျွန်တော်တို့ကဆိုတော့ကဟိုဆိုတော့ကျွန်တော်ပြောနေတယ်အစိုးရမှာအစိုးဟာဒီခိုင်းပြည်တွေလည်းကမ္ဘာ့ဒီမှာယဉ်မင်းမှုတွေကျွန်တော်တို့ကိုနေဒါဒီနဲ့အဲ့ဒါတွေကဒီလိုလုပ်ငန်းတွေတိုးတက်လာဖို့အတွက်ချီးမြှောက်ဖို့ပြိုင်နိုင်နေဘူးဒီလိုလုပ်ငန်းတွေလက်တွေ့အလုပ်လုပ်ဖို့ဟလာပြီးတော့ချုံးမရောကျွန်တော်လုပ်ထိုင်လို့ဒိုးလီပေးတယ်ဆိုရင်အဲ့ဒါတွေပြီးတော့စက်ဖတ်ဆိုရရခိုင်လဲစက်ထိုင်ခြင်းရဲ့အဲ့လိုရှိနေတယ်ရှိနေတော့ကျွန်တော်ဆိုတော့ပြောလို့ဒီပြုံးကြတဲ့ပုံစံလည်းတော့မရဘူးကျွန်တော်တို့ဒီနေ့ကအများစုပေါ့နော်ကျွန်တော်အသေးစားလက်စားလုပ်ငန်းလေးလုပ်သားလေးပါဝင်လာနိုင်အောင်တော့ကြည့်ကြည့်ချာချာအဖြစ်ကြီးဆွဲပြီးတော့ရုပ်အားပါရောက်လာအောင်ဆရာသူတို့ကလုပ်ငန်းလေးထူတော်ပြီးလုပ်ရနိုင်အောင်ကျွန်တော်အလိဒီမှာတကယ်တမ်းပါဝင်လာနိုင်တဲ့အခြေအနေဖြစ်လာမယ်ဆက်ကြည့်ချင်ရတော့အဲ့လိုဖြစ်လာတဲ့လူအားလားတော်တော်အကောင်းရအဲ့ဒါတော်တော်လေးဒီစိတ်ကြည့်ချင်ရတော့ကောက်လည်းမနေကြတော့ကောက်
ဟုတ်ကဲ့ပါဆရာကျွန်တော်တို့ဒီနောက်ထပ်သောတာရှင်တယောက်ပေးထားတဲ့စာလည်းဖော်ပြချင်ပါတယ်သူကတော့ဥလာထွန်းတကုံမျိုးစစ်ကရေးထားပါသူကတော့ရခိုင်ပြည်နယ်ပြဿနာကိုဖြေရှင်းရမှာတဲ့စီးပွားရေးဖွံ့ဖြိုးရေးနည်းလမ်းကလုံးတဲ့နည်းလမ်းတစ်ခုဆိုတာရှင်းပါတယ်မှန်ပါတယ်ဒါပေမဲ့စီးပွားရေးတနည်းပြောရရင်ငွေကြေးတန်ဖိုးနဲ့လူသားချင်းစာနာထောက်ထားမှုလူမျိုးတစ်မျိုးရဲ့ရည်တည်မှုကိုပိုင်ပြတ်ထားခွင့်တနည်းပြောရရင်လူမျိုးနယ်တစ်ခုရဲ့လူသားဆိုင်ရာဂုဏ်သိက္ခာကိုဝယ်လို့ရနိုင်တယ်လို့ခံယူနေမယ်ယုံကြည်နေမယ်ဆိုရင်တော့ရခိုင်ပြည်နယ်ဒေသတစ်ခုလူမျိုးရေးလက္ခဏာနဲ့ဂုဏ်သိက္ခာကိုငွေကြေးတန်ဖိုးနဲ့တည်လို့ရမယ်လဲလို့ရမယ်ဆိုတော့လုံးဝမဖြစ်နိုင်တဲ့စိတ်ကူးယဉ်မှုသာဖြစ်ပါလိမ့်မယ်။ဒါ့ပြင်နိုင်ငံတကာနဲ့ပြည်တွင်းကပြည်သူတွေစိတ်ပူနေတဲ့တရုတ်နဲ့ရခိုင်တရုတ်ရဲ့ရခိုင်ပြည်နယ်ကိုမျက်စိချနေတဲ့မဟာဗျူဟာကိုဖုံးကွယ်လဲစားဖို့ကြိုးစားမှုတစ်သက်ဖြစ်မယ်ဆိုရင်လည်းလုံးဝမအောင်မြင်နိုင်တဲ့နိုင်ငံရေးလမ်းစဉ်တစ်ခုသာဖြစ်မှာပါတဲ့။ရခိုင်ရဲ့မဟာဗျူဟာချတဲ့ပထဝီနေသားနဲ့ရခိုင်မှာအဖိုးထန်ဆုံးသဘောတူရန်စားတဲ့ဖြစ်တဲ့ Rare Earth တို့ကိုလဲဦးမှုယူဖို့ကြံစည်နေတာကိုဖုံးကွယ်ဖို့ဆိုရင်ဒါလည်းလေးတဲ့တိုက်ရင်စောင့်နေရပဲဖြစ်မယ်ဆိုတော့တွေ့လာရမယ်ဆိုတော့စောင့်ကြည့်ကြပါဆိုပြီးသူကရေးထားပါတယ်ဆိုတော့ကျူလာထွန်းရဲ့စာတော့ဒီရခိုင်ပြည်နယ်မှာဖွံ့ဖြိုးရေးဆိုရင်တရုတ်နိုင်ငံကဒီဖွံ့ဖြိုးမှုတွေကိုလေဝချီထုတ်သွားမှာဆိုရင်မကင်းတဲ့သဘောထားတွေလည်းတွေ့နေရပါတယ်ဆိုတော့ကျွန်တော်တော့တူးမေကိုဆွေးနွေးစေချင်ပါတယ်ဟိုဆိုတော့ဟိုကျွန်တော်တို့ဒီလိုမျိုးပေါ်လေအခုလက်ရှိမှာတရုတ်နဲ့လုပ်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့ရခိုင်မှာပြဿနာတွေလည်းပေါ်နေတာတွေလည်းရှိနေတာဆိုတော့ကျွန်တော်တို့ဘက်ကဒီလိုမျိုးနောက်ထပ်ရင်းနှီးမြှုပ်နှံမှုအသစ်တွေဝင်လာခြင်းအဖြစ်ကြုံရနိုင်တဲ့ကိစ္စတွေကိုဘယ်လိုမျိုးကိုယ့်ဘက်ကကိုယ်ခံအကောင်ပြင်ထားဆင်ထားဖို့လိုမလဲ
ဒီလိုမျိုးကိုခံအကောင်အောင်ပြင်နာဖို့ကအဓိကအရေးကြီးတာကကျွန်တော်တို့
ဒီနိုင်ငံကတရုတ်ကလည်းပဲ ILO အဖွဲ့ဝင် WTO အဖွဲ့ဝင်တစ်ခုအဖွဲ့ဝင်ဖြစ်ပါတယ်ဆိုတော့ WTO အဖွဲ့ဝင်များလိမ့်နာအဆောင်စီးရမယ်နိုင်ငံက practice တွေကိုနေပြီးတော့အဲသူတို့လိမ့်နာကျင့်သုံးဖို့အတွက်ကျမတို့ကတောင်းအားပေးရပါမယ်နောက်တစ်ခုကဘာရှိလဲဆိုလို့ရှိရင်ကျမတို့ဒီတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေကိုကျမတို့ကြောက်ဖြူရင်းနှီးမြှုပ်နှံမှုကတစ်ဆင့်ကြောက်ဖြူ project ကတစ်ဆင့်ရခိုင်ပြည်သူတွေကဟိုဒီတော့ဟိုတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုနေပြီးတော့ဒီ negative sense နဲ့ကြည့်ပါတယ်ဒါလည်းကြည့်လဲကြည့်เสียပါပဲဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့ဒီလုံသားတွေခေါ်လာတာကအစအဆုံးဒီအောက်ခြေမှာဒီအထမင်းချက်ကအစတရုတ်ပြည်ကခေါ်လာတဲ့ကိစ္စတွေကျမတို့မြေဝတ်ထင်မြင်ခဲ့ပါတယ်ဒါကြောင့်မလို့ဒီကိစ္စတွေပေါ်မှာနေပြီးတော့ကျမတို့အစိုးရများအနေနဲ့ပွင့်လင်းမြင်သာမှုရှိတဲ့တာဝန်ယူမှုရှိတဲ့ဒီဥပဒေတရက်လုံထုံလုံးကြီးတွေကိုအစိုးရဆက်ကတာဝန်ယူရမှာဖြစ်ပါတယ်တစ်ဖက်မှာလည်းကျွန်တော်အစိုးရဆွေးနွေးခဲ့တဲ့အချိန်မှာကျွန်တော်တို့လေးပါးတွေကိုမြင့်တင်ဖို့လိုပါမယ်ဆိုတော့ဒီပြည်သူတွေကိုလေးပါးဖြစ်ဆောင်ရွက်တဲ့ခါမှာနေပြီးတော့ဒီ skill level ဖြစ်ဖို့အတွက်ဒီ work training တွေလိုအပ်ပါတယ်ဒီဖက်လည်းနေပြီးတော့ဟိုနိုင်ငံတော်ကနေပြီးကုန်ကြခံပြီးတော့နေပြီးတော့ပြည်သူတွေကို work training ဖြစ်အောင်ပေါ်ပေါက်လာမဲ့လုပ်ငန်းအခွင့်အလမ်းများကိုဒီ data center ရရှိအောင်အပြည်သူတွေကိုနေပြီးတော့သင်တန်းတွေပါတယ်ဒါပေးရမှာဖြစ်ပါတယ်နောက်တစ်ခုကနေပြီးတော့ကျမတို့ကအခုကကဘာကြီးကနေပြီးတော့ဒီကျမတို့ဟိုဆရာတော်ဝင်းစကားနဲ့ပြောရမယ်ဆိုရင်ကဘာကြီးကနေပြီးတော့ဟိုပြားနေတဲ့ခေတ်ကြီးတဲ့ globalization မှာဒါတွေကိုရှောင်လဲလို့မရပါဘူးကျမတို့ကကိုခံကအောင်ဆောင်ရွက်မယ်ဆိုလို့ရှိရင်တိတ်ချပါတယ်ဒီ WTO ဝင်နိုင်ငံတနိုင်ငံကိုတော့နိုင်ငံက practice နဲ့ကျမတို့ကိုင်နိုင်အောင်အော်ကြောင့်နေစုံအောင်ကျွန်တော်တို့ကပြင်ဆင်ရပါမယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်နိုင်ငံတကာ practice ကိုနေပြီးတော့သူတို့လက်ခံကျင့်သုံးလာအောင်ကျွန်တော်တို့ဘက်ကတွန်းအားပေးရမယ်ဖြစ်တယ်လို့ပဲပြည်တွင်းရှိတဲ့အလုပ်သမားတွေကို skill level ဖြစ်အောင်ဆောင်ရွက်ရပါမယ်နောက်တစ်ခုကဒီတရုတ်ရဲ့ investment မှမဟုတ်ပါဘူးနိုင်ငံတကာဘယ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုမဆို local တွေကိုနေပြီးတော့လေးစားပြီးလို့ရှိရင်လူငယ်တွေကိုလောက်ကန်ဖွင့်လန်းဖန်တီးပေးဖို့အတွက် MOU တွေမှာတခါလေလက်မှတ်ထိုးဖို့လိုပါမယ်ဆို MOU တကယ်လက်မှတ်ထိုးထားတဲ့အခါမှာလည်းတကယ်ဒီအစိုးရနဲ့အဲလာမစ်ကမနီများဒီ practice လုပ်တဲ့အခါမှာလည်းဒါကိုနေပြီးတော့လေးလာစောင့်ကြည့်ဖို့တတော်ကတော်လကောင်းနောက်တစ်ခုပြင်ပအဖွဲ့အစည်းကတော့တကယ်များဒီ MOU ထဲမှာလက်မှတ်ထိုးထားတဲ့ကိစ္စတွေကိုဒီအဖွဲ့အစည်းတွေကနေပြီးတော့တကယ်တမ်းလက်ခံကျင့်သုံးရလားဆိုတော့ဒီကျမတို့ Japan Media အဖွဲ့တစ်ဖွဲ့အနေနဲ့ဒါတွေကိုနေပြီးတော့ဟိုကျမတို့လိုက်စောင့်ကြည့်ရမှာဖြစ်ပါတယ်ဒါမှသာလည်းနေပြီးတော့ဟိုပြည်သူတွေ
โอเคကျွန်တော်မေကျွန်တော်အချိန်တလောက်ပဲရရတဲ့ဆွေးနွေးကိန်းဒီမှာပဲရက်ချင်ပါတယ်။ပါဝင်ဆွေးနွေးပေးခဲ့တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်တော်တုံမေစီဝိုင်းပညာရှင်ဦးမင်းခင်ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်နေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ဆက်လက်ဒီမှာဆွေးမနေသူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့စနေနေ့ညကဆွေးနွေးခဲ့တဲ့ဒိုင်းလေးလိုင်းဆွေးနွေးကန်းကိုထုတ်လင့်ပေးလိုက်တာဖြစ်ပါတယ်ရှင်။ခုတော့ကြန့်ရှင်နေတဲ့အချိန်တွင်တင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦး
။ဗင်နီဇွဲလားစစ်ဘက်ကတပ်ဖွဲ့ဝင်9ဦးထဲမှနေအတိုက်ခံဘက်ကကူးပြောင်းနေကြအောင်ကြေညာထားကြပါလေ။ဘေးပိုးဖို့ရှိတဲ့လူသားဆန္ဒမှုအကူအညီတွေနေဆက်ဂိတ်တွေမှာရောက်နေချိန်မှာပဲလူမျိုးရေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားရုံးဝင်းစံခတ်ပြပခတွေကလည်းရှိထားပါလေ။ကြီးတဲ့ဘုံမူဟူကိုပါရာကအတိုက်ခံဘက်ကကူးပြောင်းနေကြအောင်စနေနေ့ကကြေညာပြီးအတိုက်ခံကောင်းဆောင်ဝမ်ကွာရုကိုဗင်နီဇွဲလားရဲ့တရားဝင်သမ္မတအဖြစ်သူအသိမှတ်ပြုတယ်လို့ VOA ကပြောပါလေ။ဗင်နီဇွဲလားအင်ဇောတပ်ဖွဲ့ဝင်၄ဦးလည်းစနေနေ့အစောပိုင်းကပဲပြောင်းလိုက်ကြတယ်လို့ကိုလံဘီယာတာဝန်ရှိသူတွေကပြောပါလေ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်တို့နောက်တစ်နေ့မှာတွေ့ဆုံဆွေးနွေးကြပါတော့မယ်။ဒါဟာဖြင့်ပြီးခဲ့တဲ့နှစ်ကလုပ်ခဲ့တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးပြီးတဲ့နောက်ထပ်ပြီးတွေ့ဆုံကြမယ့်ထိပ်သီးအစည်းအဝေးဖြစ်ပါတယ်။ဖိုင်ဆိုင်မှုညှင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယအုပ်ချုပ်မှုအဆုံးသတ်ရေးကြိုးစားနေကြတဲ့တက်ကြွလူရှားသူအနည်းဆုံး300လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးတဲ့ကြောင်းစနေနေ့မှာပဲတာဝန်ရှိသူတွေကပြောပါတယ်။အခုလိုကြေကြေပြင်းပြင်းဖမ်းဆီးတာတွေရှိနေတာကြောင့်အိန္ဒိယစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ထိတဲ့တွေ့မှုတွေပြန်ဖြစ်အောင်အစပြိုးပေးလိုက်တယ်ဖြစ်သွားနိုင်တဲ့ပေါ်ဒေသခံတွေစိုးရိမ်နေကြပါတယ်။ရခိုင်လူမျိုးစုတနက်ကင်အေအဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအခြေခံနယ်မြေအမာခံနယ်မြေစီးရုံးရေးနယ်မြေတည်ဆောက်နိုင်မှုကြိုးပမ်းလာတာကိုတွေ့ရပြီးတက်မတော်အနေနဲ့ဒီလိုရက်တွေကိုထိထိရောက်တားဆီးဆောင်ရွက်သွားမယ်လို့စနေနေ့သတင်းစာရှင်းလင်းပွဲတွင်တက်မတော်သတင်းမှပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စုနိုင်ဦးကပြောပါတယ်။ဒီဘက်မှာတော့အေအေနဲ့တက်မတော်ကြားတိုက်ပွဲတွေအများဆုံးရပ်ပြီးဖို့ရခိုင်ပြည်နယ်အစိုးရကတဆင့်ပြည်ထောင်စုအစိုးရကိုတက်တွန်းတဲ့အစီအတက်ကိုရခိုင်ပြည်နယ်လွတ်တော်မှာကန့်ကွက်သူမရှိအတည်ပြုထားပါတယ်ခင်ဗျာ။
ဒီကနေ့မနက်တရင်အချင်းချက်ကိုကုချကျော်သိန်းပြင်ညာပေးခဲ့တာပါဒီမနက်စီစဉ်ထုတ်လုပ်ရင်းမှုကကွန်ရောင်ဝင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ဒီကနေ့ညနေ
ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုတော့ line 2m 7925နဲ့ည9နာရီနဲ့10နာရီဒီအစီအစဉ်တွေကိုတော့ line 2m 7925 30နဲ့ line 190တို့ကနေထုတ်လည်ပေးသွားအောင်ပါပါသောတာရှင်များနဲ့တပါမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင် PO Echo အပင်းနာရှင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.